Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2023ခုနှစ်နိုဝင်ဘာလ10ရက်တောက်ကြနေမနက်ခင်း VA Radio စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249နဲ့လိုင်းလက်မီတာ190လို့ကနေဖမ်းယူနာဆင်နိုင်ပါတယ်စမခင်ဗျူထွေးပါဒီမနက်စီစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ်ရှင
်အစ္စရေးဘက်ကဂါဇာမြောက်ပိုင်းဒေသစစ်ဆင်ရေးတွေကိုကြာတာပရိနေကစပြီးနေ့စဉ်4နာရီကြာရပ်ဆိုင်းထားပေးမယ်လို့အမေရိကန်သမ္မတအင်ဂျူရောကပြောပါတယ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေရှိနေချိန်မှာတွေးဆုံဆွေးနွေးကြဖို့ဆိုတဲ့ဘလို့တိုက်တွန်းချက်မျိုးပေါ်မှာလက်မခံပယ်ချကြောင်းယူကရိန်းနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ် APEC အစည်းအဝေးမတိုင်ခင်မှာပဲအမေရိကန်ဗန်နာရေးဝန်ကြီးဟာတရုတ်ဒုဝန်ကြီးချုပ်နဲ့နှစ်ရက်တာတွေးဆုံဆွေးနွေးပွဲတွေပြုလုပ်နေပါတယ
်လီချောင်းပြောရှေ့
ဒီလိုနောက်ဆုံးရသတင်းတွေအပြင်ရှမ်းမြောက်တိုက်ပွဲတွေနဲ့အိန္ဒိချင်းတရုတ်အစိုးရရဲ့မြမရေးမူဝါဒအပြောင်းလဲဖြစ်လာနိုင်မလားဆိုတဲ့သုံးသပ်ချက်နောက်စကိုင်းတိုင်းထိခိုက်မြို့နယ်ဘက်ကတိုက်ပွဲအခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခရဲ့မြမရေးသုံးသပ်ချက်စမ်းမာရေးနဲ့တိုင်းရင်းသွင်းတော်အစီအစဉ်တွေကိုလည်းနောက်ပိုင်းမှာတင်ပြပေးပါမယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးပါဦးမယ်ရှင်
အစ္စရေးဘက်ကဂါဇာမြောက်ပိုင်းဒေသစစ်ဆင်ရေးတွေကိုအခုကြာတာပရိနေကစပြီးနေ့စဉ်၄နာရီရပ်ဆိုင်းထားမယ်လို့အမေရိကန်သမ္မတအင်မီတော်ကပြောကြားပါတယ်။အစ္စရေးတပ်တွေဟာဂါဇာမြို့မှာဟာမတ်စစ်သွေးကြွတွေကိုစစ်ဆင်တိုက်ခိုက်နေတာကြောင့်ပါလက်စတိုင်းအရသာအများပြားအဲ့ဒီဒေသကနေစွန့်ခွာထွက်နေရတာပါ။ဒီအချိန်မှာပဲအစ္စရေးဘက်က၄နာရီအပြည့်ရထားမယ်လို့အမေရိကန်အင်မီတော်အမျိုးသားလူညွန့်ရေးကောင်စီပြောခွင့်ရသူဂျွန်ကာဘီကပြောပါတယ်။ဒီလိုခဏတာအပြည့်ရပ်ပေးလိုက်တာကြောင့်လူသားချင်းစာနာမှုလမ်းကြောင်းတွေကိုတုံးပြီးပါလက်စတိုင်းတွေတင်းရှောင်ထွက်ခွာဖို့အချိန်ရမှာဖြစ်တယ်လို့ဂျွန်ကာဗီကဆိုပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုတို့ကြားဆွေးနွေးမှုကနေအခုလိုအချိန်တိုစစ်ရက်စဲတာဖြစ်လာတာဖြစ်ပြီးအဲ့ဒီအချိန်တိုတွင်မှာတော့ဘယ်စစ်စင်ရေးမှရှိမှာမဟုတ်ဘူးလို့အစ္စရေးဘက်ကပြောဆိုတဲ့အကြောင်းလည်းပြောပါတယ်။လူပေါင်း 1,400 ကျော်သေဆုံးခဲ့ရတဲ့အောက်တိုဘာ9ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရမှုပြီးတဲ့နောက်အစ္စရေးဘက်ကဟာမတ်စ်ကိုပြစ်မှတ်ထားစစ်ဆင်ခဲ့တာပါဟာမတ်စ်ဘက်ကတော့လူ240လောက်ကိုပြန်ပေးဆွဲဖမ်းဆီးထားပါတယ်အမေရိကန်ဗြိတိန် EU ဘာဝင်အနောက်နိုင်ငံအတော်များများဟာဟာမတ်စ်ဘက်ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်နဲ့သတ်မှတ်ထားကြတာဖြစ်ပါတယ်ခင်ဗျာဂျပန်နိုင်ငံတိုကျိုမြို့မှာနှစ်ရက်ကြာကျင်းပတဲ့ G7စီဝါရေးထိပ်သီး9နိုင်ငံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာဂါဇာဒေသအရေးကလွှမ်းမိုးခဲ့ပေမဲ့စီရေးပိဋိပက္ခအလွန်ဘယ်လိုမျိုးလုတ်ကင်ရမလဲဆိုတဲ့အဖြေတစုံတရာထွက်လာခြင်းတော့မရှိပါဘူး။အောက်တိုဘာ9ရက်နေ့ဟာမတ်စ်ကအစ္စရေးကိုတိုက်ခိုက်ခဲ့ခြင်းကစလို့ G7 နိုင်ငံတွေအနေနဲ့အခုလက်ရှိကျင်းပတဲ့ညီလာခံကနေဒုတိယကြီးညာချက်တစ်ဆောင်ထွက်ပေါ်လာခဲ့ပါတယ်။ကြီးညာချက်ထဲမှာတော့ Hamas နဲ့အခြားအဖွဲ့တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကို G7 ကပြက်ပြက်သားသားရှုတ်ချလိုက်ပြီး Hamas တို့ပြန်ပြီးဆွဲသွားသူတွေအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒါ့အပြင်စစ်ပွဲတွေရပ်ဆိုင်ပြီးဂါဇာဒေသမှာလိုအပ်နေတဲ့အရေးပေါ်လူသားချင်းစာနာမှုအကူအညီအမြန်ပေးနိုင်ရေးချက်ချင်းလှုပ်ဆောင်ခွင့်ရဖို့ကိုလည်းတိုက်တွန်းပါတယ်။G7 ညီလာခံမှာ American, Japan, Britain, Canada, ပြင်သစ် Italy နဲ့ Germany နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေတက်ရောက်နေတာပါ။ဒီဇာဘန်အဖွဲ့ကတော့ဂါဇာစစ်ပွဲလုံးဝဆုံးသတ်ဖို့တောင်းဆိုတာမျိုးမရှိပေမဲ့တကဘာလုံးမှာတော့ဒီစစ်ပွဲကြီးကိုအဆုံးသတ်ဖို့ဆန္ဒပြတောင်းဆိုနေကြပါတယ်ခင်ဗျာလူသားတိုင်းရဲ့အသက်ကိုဒန်းတူညီမျှတန်ဖိုးထားရလိမ့်မယ်လို့ပြည်နှစ်သမရအမ်မနူရယ်မက်ခရွန်ကပဲရစ်မြို့မှာကျင်းပနေတဲ့ဂါဇာဒေသအတွက်စာနာမှုအကူအညီပေးညီလာခံဖွံ့ဖွဲတွေကြာတာပရိနေမှာမှတ်ချက်ပေးပြောဆိုလိုက်ပါတယ်ဒီညီလာခံကိုအမေရိကန်အာရဗ်နိုင်ငံအတော်များများအပါအဝင်နိုင်ငံပေါင်း50ကျော်ကကိုယ်စားလှယ်တွေတက်ရောက်နေတာပါ။အစ္စရေးကိုယ်စားလှယ်တွေကိုဒီပွဲတက်ဖို့မဖိတ်ကြားခဲ့ပေမဲ့မက်ခရွန်ရဲ့သမ္မတယွန်းကတော့ကြိုတင်အသိပေးခဲ့တယ်လို့ဆိုပါရယ်။အစ္စရေးထိုးစစ်ကြောင့်ဂါဇာဒေသတွင်လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေရပ်တန့်မသွားဖို့လိုတယ်လို့သမ္မတမက်ခရွန်ကမြစ်တာရက်ခံလိုက်ပြီးအဲ့ဒီဒေသမှာအရသားတွေဘေးကင်းလုံခြုံမှုရရှိရေးကတိတ်အရေးကြီးတယ်လို့သူကဆိုပါတယ်။ Paris မြို့မှာလုပ်နေတဲ့စာနာမှုညီလာခံကိုအနောက်နိုင်ငံတွေနဲ့အရှေ့အလယ်ပိုင်းဒေသကတန်တမန်တွေအပြင်ကုလသမဂ္ဂနဲ့ NGO အဖွဲ့ကအကြီးအကဲတွေပါတက်ရောက်နေကြတာဖြစ်ပြီးဂါဇာဒေသကပါလက်စတိုင်းပြည်သူတွေကိုအရေးပေါ်အကူအညီတွေလျင်မြန်စွာထောက်ပံ့သွားနိုင်ရေးအတွက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
and then Mene Penny Mawala Sisinigo, Mene Chowniganic Conaniti, Lightometer Donzenic, Kilohertz, Goton Dongani, Goton Shetonia, Lightometer Lizaku, Kilohertz, Chowting Adonia, Patamana Iwama, Lina Media Diagoze, Kilohertz, Tinga Kongarani, your Torin Binuation.
Yamabie. တောက်ကြနေမယ့်ကင်ဗီယိုရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးပြောပြနေတာဖြစ်ပါတယ်ခင်ဗျာရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေဆက်လက်ရှိနေချိန်မျိုးမှာရုရှားယူကရိန်းနှစ်နိုင်ငံကြားတွေ့ဆုံဆွေးနွေးကြဖို့ဆိုတဲ့ဘယ်လိုတိုက်တွန်းချက်မျိုးကိုမှလက်မခံပယ်ချကြောင်းယူကရိန်းနိုင်ငံသားဦးဝန်ကြီးဒီမီထရိုကူလီဘာကကြာတာပရင်းနေမှာပြောကြားလိုက်ပါတယ်ယူကရိန်းကရုရှားနဲ့စစ်ဆင်ညှိနှို Tamara Putin chain yadwa on lobeya yaute lo. Wonji kulibaga tuye ex social media ma yita taupya bare. Ukraine ne ari lo taunjau te sendwa ma ma ho bulu le tuwa sepyo bare. Tuizon sune muri lobo sewin zajang Russia suyaga botuni ma pyoja ta bare. Tabimele Ukraine mi bo ma win tain tare nemi rigani. Russia tati along piam yo tain the yue. Russia ne sisa sune muri lo ma ma ho bulu. Ukraine tamra Volodymyr Zelensky ga pyoja bare. နှစ်ထောင်နဲ့ဆယ်လေးခုနှစ်နဲ့နှစ်ထောင်နဲ့နှစ်နှစ်နှစ်ဆောင်နှစ်ဆယ်နှစ်ခုနှစ်တွေကြာကာလအတွင်းယူကရိန်းရုရှားဆွေးနွေးမှုပေါင်းအကြိမ်တင်ရလောက်ရှိခဲ့ပြီးအဲ့ဒီထဲမှာအပြစ်ရသဘောတူကိုအကြိမ်20ပါဝင်ခဲ့ပေမဲ့ဘယ်လိုဆွေးနွေးမှုယူကမှာရုရှားရဲ့ကျူးကျော်စစ်ကိုတားဆီးနိုင်ခဲ့ခြင်းမရှိဘူးလို့နိုင်ငံသားအေးဝန်ကြီးခူလက်ပါကကြားစာပရင်းနေ့မှာပြောကြားပါတယ်ခင lo shi de ba the twi so me lo myo lin ya de American and now pet chan San Francisco myo ma jin ba me APEC Asia Pacific si wa yi pu paw saung yet mu swin nwe kwe ma tan kin ti yu du wun ji chou phit de Harry Fan ne American banai wun ji Janet Yellen do ne yet ta twi song swin nwe kwe ko cha da bari ni ma sa tin lai ba le ဒီ ဆွေး နွေး မှု က တရုတ် အမေရိကန် ဆက်ဆံ ရေး တင်းမာ နေတာ ကို ဖြေ လျှော့ ရေး နဲ့ ကာကွယ် ရေး ကုန်သွယ် ရေး ရာသီ ဥတု ဖောက် ပြန် ပြောင်း လဲ မှု ကိစ္စ ရက် တွေ မှာ ပါ ဆွေး နွေး သွား နိုင် ဖို့ လမ်း ကြောင်း ဆက် ဖွင့် ထား နိုင် ရေး အတွက် ရည်ရွယ် ပုံ ရ ပါ တယ် ဘနာယီ ဝန်ကြီး ယဲလန် နဲ့ တရုတ် ဒု ဝန်ကြီး ရီဖန်း တို့ ဂျာတာဘရီနီ တောက်ကြာ နှစ်ရက် နှစ်ရက်ကြာ တွေ့ဆုံ ဆွေး မှု ပြီးရင် တော့ ရှေ့တစ်ပတ်တည်း ဆန်ဖရန်စစ္ကို မှာ ကျင်းပမဲ့ APEC Forum ရဲ့ ဘေးဘက် မှာ သမ္မတ ဘိုင်ဒန် နဲ့ သမ္မတရှိခြေပင်တို့တီးသန့်တွေ့ဆုံကြားလိမ့်မယ်လို့မျှော်လင့်ရပါတယ်။တရုတ်ဒုဝန်ကြီးချုပ်လီဖန်နဲ့အမေရိကန်ဝန်ကြီးယဲလန်တို့အခုတစ်ခေါက်တွေ့ဆုံမှုကအမေရိကန်တရုတ်သမ္မတနှစ်ဦးတွေ့ဆုံကြမဲ့ပွဲပြတ်မသွားရအောင်လို့အခိုင်အမာဖြစ်စေရည်ညှိနှိုင်းတဲ့သဘောလို့အကဲခတ်တွေကသုံးသပ်ပါတယ်ခင်ဗျာ။ဗီဒီနိုင်ငံရဲ့အကြီးအမားဆုံးရဲတပ်ဖွဲ့ကြီးဟာအခြားဆန္ဒပြပွဲတွေတ န်းကဂျာတာပရီနေမှာဆွဆွဲပြောကြလိုက်ပါတယ်။အစ္စရေးကသာစစ်ပွဲဖြစ်နေချိန်မှာဝန်ကြီးဘရာမန်ရဲ့ဒီပြောဆိုချက်ကမီးလောင်ရာလေးပင့်တယ်လို့ဖြစ်သွားစေတယ်လို့မြင်ကြပါတယ်။ရဲတပ်ဖွဲ့ဟာတကယ်ပုံမှန်မဟုတ်တဲ့တိုက်ခိုက်မှုမျိုးကိုကြုံနေရပြီးပါလက်စတိုင်းလူလာတဲ့လူအုပ်စုကြီးကဥပဒေချိုးဖောက်နေတာမြင်ရသားနဲ့လန်ဒန်ရဲတွေကမတိကျိုးကြုံပြုနေကြတယ်လို့ပြည်ထောင်စုဝန်ကြီးကပြစ်တင်ဝေဖန်လိုက်ပါတယ်။ဒါအပြင်ဂါဇာမှာအပြည့်ရဖို့တောင်းဆိုဆန္ဒပြသူတွေကိုလည်းအမုန်းတရားနဲ့ချီတက်ဆန္ဒပြသူတွေလို့ဝန်ကြီးကသုံးနှုန်းပြောဆိုလိုက်ပါတယ်။ဒီလိုပြောဆိုမှုတွေကြောင့်ပြည်ထောင်စုဝန်ကြီးကိုယာရူးကဖယ်ရှားပစ်ဖို့ပြည်ထောင်စုဝန်ကြီးချုပ်ရီရှီဆုနက်ကိုဝိုင်းပြီးတော့ဖိအားပေးနေကြတာပါ။ဝန်ကြီးချုပ်ကတော့ပြည်ထောင်စုဝန်ကြီးအပေါ်ဆက်လက်ယုံကြည်မှုရှိနေသေးပဲလို့ဝန်ကြီးချုပ်ယုံရဲ့ပြောခွင့်ရသူကဆိုပါတယ်ခင်ဗျာ။ပါလက်စတိုင်းရေးလူလာသူတွေဟာဂါဇာစစ်ပွဲဆလာချိန်ကတည်းကဆလို့လန်ဒန်နဲ့အခြားမြို့ကြီးတွေမှာအပတ်စဉ်တိုင်းဆန္ဒပြပွဲတွေကျင်းပလာခဲ့တာပါအခုလာမယ့်နိုဝင်ဘာ17ရက်စနေနေ့ဟာဗီဒီနိုင်ငံအတွက်ပထမကဘာစစ်ကာလအတွင်းစစ်ပြေငြိမ်းခဲ့တဲ့အထိမ်းအမှန်တွေဖြစ်တာကြောင့်အဲ့ဒီနေ့မှာဆန္ဒပြပွဲတွေလုံးမှာကိုဗီဒီအစိုးရတာဝန်ရှိသူတွေကပြစ်တင်လိုက်ပြီးစစ်ပွဲအတွင်းအသက်ဆုံးခဲ့ရသူတွေကိုအလေးမထားရရောက်တယ်လို့လဲဝေဖန်လိုက်ပါတယ်ခင်ဗျာ
The Voice of America, VOA. Luin bala say yet, Taujani Meneke, Nasunya Trinigu, Kunyan Wianga, Pyopia, Pigera Washe, Agusa Piro, Drin Samarine, Pessin, Canarigu, Setai, Tolin Pidoma, Chipare. In Songaro, the Shamia type wearine, Ancient Suya, Yamai, Muara, a Piaule, Pilanai, Lazura, don't that Taragutiamba. Shamia Gani, no Mohammed, Thumbway, Sisin Ye. တဆယ်29ကမြမအာနာရှင်တော်လန်ရေးခစ်တစ်သမိုင်းမှာမကြုံဘူးတဲ့ကြီးမားတဲ့စစ်စီရေးတစ်ခုဖြစ်ပြီးအာနာသိန်းစစ်တဲ့ဖျိုးဖျဲဖြစ်ပြီးတော့အားနည်းလာတာကိုပြသနေတယ်လို့မြမကြီးတုံသက်သူတို့ချို့ကထောက်ပြပါရယ်ဆီယနာသိန်းမှုအပေါ်စန့်ကျင်နေကြတဲ့မြမကြီးအပေါ်အင်းနီစင်အင်အားကြီးတယုံနိုင်ငံရဲ့မူဝါဒအပြောင်းလဲအစကနဦးအဖြစ်ရှုမြင်နိုင်တဲ့အကြောင်းလဲမြမကြီးစောင့်ကြည့်လေ့လာနေတဲ့
အရင်ကမကြုံဘူးတဲ့ထိုးစစ်ကြီးဖြစ်ပြီးစစ်ကောင်စီရဲ့အာဏာကိုလှုပ်ကိုင်နိုင်တယ်လို့နောက်ဆက်တွဲဖြစ်နိုင်ငံတော်ကအင်အားစုပြည်သူပါဝင်တဲ့ဆက်နာရှင်အမြင့်ပြည့်ရေးနိုင်ငံရေးရှင်မင်းချက်မြင့်မားတဲ့တော်လန်ကြီးကြီးတွင်ဖြစ်လာကြောင်းဝါရှင်တန်ဒီစီအခြေစိုက်စတင်ဆန်သုတေသနစင်တာရဲ့နိုဝင်ဘာ10ရက်အွန်လိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးကြသူတွေကသုံးသပ်ကြပါတယ်အရင်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးကဲလက်ဖြစ်ပြီးမြန်မာအရေးနှစ်ပေါင်းများစွာအနီးကပ်လေ့လာစောင့်ကြည့်နေသူအမေရိကန်ငြိမ်းချမ်းရေးအင်စတီကျူရဲ့အကြီးတန်းအကြံပေးပရက်စလာကလပ်ကတော့ဒီစစ်စေးရေးကစစ်အစိုးရကိုစန့်ကျင်တော်လှန်နေကြတဲ့အစုအဖွဲ့တွေကြားကြိုတင်ချိတ်ဆက်အခြေယူပြင်ဆင်ပြီးပူးပေါင်းဆောင်ရွက်ခဲ့မှုရလဒ်ဖြစ်ကြောင်းမိမောင်းထိုးထောက်ပြသွားခဲ့ပါတယ်။ကာလရှည်ကြာစစ်ဆက်ဆက်စီစဉ်ထားတဲ့ဒီညှိနှိုင်းတိုက်ခိုက်မှုကတမိုင်းဝင်အလှည့်အကြောင်းတစ်ခုဖြစ်ပြီးစစ်တပ်ကဆယ်စုနှစ်များစွာကြာတိုင်းရင်းသားတပ်တွေကြာသွေးခွဲဆက်ဆံခဲ့တဲ့ဗျူဟာကိုချိုးဖျက်လိုက်နိုင်တာလို့သူကရှုမြင်ပါတယ်
။ But you have to remember that it's not just the Northern Alliance.
မြောက်ပိုင်းမဟာမိတ်သုံးဖွဲ့တစ်ခုတည်းမဟုတ်ဘူးဆိုတာကိုသတိပြုရပါမယ်။မြူသားညီမအစိုးရ NUG အပါအဝင်တချင်းကရင်ကရင်နီနဲ့ရှင်းလန်းနဲ့ကန်အဖွဲ့တွေလည်းတပြိုင်တည်းတိုက်ခိုက်နေပြီးစစ်ကောင်စီရဲ့စခန်းတွေကိုသိမ်းယူထားကြပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်းရခိုင်တပ်တော် AA နဲ့စစ်ပြန်ဖြစ်မဲ့အနေအထားရှိနေပါတယ်။အရင်တစ်ခေါက် AA နဲ့ဖြစ်ခဲ့တဲ့စစ်တုံးကဆိုရင်အရင်စစ်တပ်ဘက်ကတော်အထိနာခဲ့တာပါ။အခုကအလွန်ကြီးမားတဲ့စစ်စင်ရေးဖြစ်ပြီးအချိန်တော်ကြာစီစဉ်ခဲ့ရတာထင်ရှားပါတယ်။ဒီသမိုင်းမှာဒီလိုမဖြစ်ခဲ့ဘူးပါဘူးစစ်တပ်ကနှစ်ပေါင်း80ကြာအရင်နောက်ဖွဲ့တွေကိုစီးရဲအရာရောနိုင်ငံအရာပါသွေးခွဲခွဲခြားထားတာပါအခုတော့စစ်တပ်မအောင်မြင်တော့ပါဘူးဒီစစ်အစိုးရဟာဆိုးရတဲ့အနေအထားနဲ့ကြာရှုံးပြိုလဲနေပါပြီ
အနာသိစစ်ကောင်စီဘောဘက်ပေါင်းစုံကနေစီးရဲရပို့ပြီးဖိအားပေးနိုင်ခြင်းနဲ့လက်ရှိရခိုင်မှာစစ်ကောင်စီတပ်တွေနဲ့ယာယီအပြစ်ရက်ထားတဲ့ရှမ်းမြောက်တိုက်ပွဲမှာလည်းအခုပါနေတဲ့ရခိုင်တပ်တော်အင်းနဲ့စစ်ကောင်စီကြားစစ်မင်းအသစ်ဖွင့်ရနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးလဲဒီပွဲမှာဆွေးနွေးခဲ့ကြပါတယ်။ပါဝင်ဆွေးနွေးသူတူဖြစ်တဲ့ရခိုင်စစ်ရေးနိုင်ငံရေးအထူးပြုလေ့လာနေသူကိုကျော်စန်းလိုင်ကတော့ရခိုင်ပြည်နယ်မှာစစ်ကောင်စီစစ်တပ်ဖက်ကသတိကြီးကြီးထားနေတယ်လို့သုံးသပ်ပါတယ်။
The Niders Hunter Force or AA
ခိုင်ပြည်နယ်မှာနှစ်ဖက်စလုံးကစစ်ပီးပြန်ဆကျင်တာမျိုးမတွေ့ရပါဘူး။ဘူခါဆိုင်ကလုံးမုန်တိုင်းတန်ပြင်းပြင်းထန်ထန်ခံစားကြရတဲ့ရခိုင်ရဲ့အခြေအနေကိုလည်းထက်တွက်တာပါပါတယ်။ဒါပြင်ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေဘက်ကရခိုင်တပ်တော် AA ကိုဘယ်လိုတုံ့ပြန်မလဲပေါ်မှာလည်းမြင်ကြည့်ပါရတယ်။ရခိုင်ပြည်နယ်မှာစစ်မင်းသားအစ်ဖွင့်ဖို့စစ်ကောင်စီဘက်ကသတိကြီးကြီးထားနေတာကိုလည်းတွေ့ရပါတယ်။အရင်တည်းကမှ AA ဘက်ကမြောင်းမြို့နယ်မှာရဲတပ်ဖွဲ့ဝင်တွေကိုဖမ်းဆီးခဲ့တာရှိပေမဲ့စစ်ကောင်စီရဲ့ဒေသအာဏာဝင်တွေကပြန်လွှတ်ပေးဖို့ညှိနှိုင်းလုပ်ခဲ့တာတွေရှိပါတယ
်။တစ်ဖက်မှာလည်းရှမ်းမြောက်ကစစ်စေးရေး2029မှာ MNDA ကိုကန့်တက်ရဲ့အဓိကပါဝင်ပတ်သက်မှုနဲ့ပြည်ပခအတွင်းတရုတ်နိုင်ငံရဲ့အခမ်းကဏ္ဍကလည်းသတိပြုစရာဖြစ်နေတယ်လို့ဆွေးနွေးသူတွေကသုံးသပ်ပါတယ်။ဒေတာတွေရဲ့အခြေစိုက်လုတ်ကိုင်းနေတဲ့စိုက်ဘာရာဆွတ်မှုဆက်ဆက်လုပ်ငန်းတွေနဲ့ပတ်သက်ပြီးတရုတ်အစိုးရစိုးရိမ်ချက်က MNDA ရဲ့ကိုကန့်ဒေတာအထူးဖြင့်လောက်ကင်ကိုပြန်လဲထိန်းချုပ်ဖို့ရွယ်တဲ့အခုစစ်စေးရေးအတွက်အကြောင်းပြချက်ပေးစရာတစ်ခုဖြစ်လာတယ်လို့ဆိုပါတယ်။နေဆက်ပါမတိမငိဖြစ်ရင်ချက်ချင်းတုံ့ပြန်လေးရှိတဲ့တရုတ်အစိုးရရဲ့မူဝါဒကိုလည်းဒီအချက်ကလွှမ်းမိုးသက်ရောက်သွားတယ်လို့ Pressler Club ကယူဆပါတယ်
The Chinese have been leaning on
ဒီ online လေးတွေလုပ်ငန်းတွေပိတ်ဖို့တရုတ်အစိုးရကစစ်ကောင်စီကို6လကြာအားထားပြောခဲ့ပြီးမြင်ဘာမှဖြစ်မလာခဲ့ပါဘူး။အပေါ်ရင်လောက်ပဲလုပ်ခဲ့လို့တရုတ်ဘက်ကမကြည်မနဲ့ဖြစ်နေတာပါ။ဒါကိုအကြောင်းပြချက်တစ်ခုဖြစ်ကိုကန့်ဒေတာကိုချုပ်ကင်ဖို့လုပ်တယ်လို့ရုပ်ကိုလက်ခံတဲ့သဘောလုပ်ခဲ့တာပါ။ဒီလိုရှားမှုပေါ်နေဆက်တစ်လျှောက်မှာတရုတ်ရဲ့တုံ့ပြန်မှုကအများကြီးရှိပါဘူး။တရုတ်ဘက်ကအတော်လေးနှုတ်ဆက်နေခဲ့တာပါ။အဲ့ဒါအရင်အရေးကြီးတဲ့အချက်ပါ။
online လိမ်လည်မှုတွေရဲ့အဓိကသားကောင်တွေကတရုတ်နိုင်ငံသားတွေဖြစ်နေတာကိုကန့်ဒေတာအပြင်စစ်ကောင်စီတစ္ဆာကန်နေကြဆောင်တပ်တွေရဲ့ထိန်းချုပ်ထားတဲ့မြန်မာနိုင်ငံတွင်းဒေသတချို့မှာစိုက်ဘာရာဇဝတ်မှုလုပ်ငန်းတွေဆက်လက်ပတ်နေတာကို Pressler Club ကဥပမာပြုထောက်ပြပါရတယ်။ဒီပိုင်းထဲမှာအခုအချိန်မှာတရုတ်ဘက်က စစ်ကောင်စီပေါ်ထောက်ခံပေးမှုကိုပြန်လည်သုံးသပ်လာနိုင်ွယ်ရှိတဲ့အနေထားလို့ Presla Club ကသုံးသပ်ထားပါတယ
်။ And beginning to talk with the
နောက်ဆုံးတော့ဆက်ရနာရှင်စနစ်ကိုဆန့်ကျင်နေတဲ့အစုအဖွဲ့တွေနဲ့စကားဆပြောတာလိုမျိုးပြည်ုံနေတဲ့သူတွေရဲ့ထောက်ခံမှုကိုပြောင်းလဲဖို့ပြင်ဆင်စားမယ်လို့ကျွန်မတို့ထင်တယ်။ဒီစစ်စင်ရေးတစ်တုံညာနှစ်ခွန်ကတက်မတော်အတွက်ပြင်းထန်တဲ့ထိုးနှက်ချက်တစ်ခုဖြစ်ပြီးနေပြည်တော်ကလည်းစတင်ပြိုလဲနေပါပြီ။စစ်ကောင်းဆောင်ကသူ့တပ်သားတွေကိုဖျားစာရီတရားတော်တွေရုပ်စုကိုအမိန်ပေးထားပါတယ်။ဒါဟာတပ်မတော်ကောင်းဆောင်ပိုင်းမှာပြူဖျဲစိတ်တက်ကြတဲ့လက္ခဏာဖြစ်တာကြောင့်တပ်မတော်အတွင်းရုတ်တရက်တစ်ခုခုဖြစ်လာခဲ့ရင်လည်းအံ့ဩစရာမရှိပါဘူး။သူတို့ကအလွန်ကိုစိုးစိုးဝါးအခြေအနေမကောင်းဖြစ်နေတာပါ
။ဒါပေမဲ့တရုတ်နိုင်ငံရဲ့မူဝါဒအပြောင်းလဲကတော့ချက်ချင်းရုတ်တရက်ပြောင်းလဲမှာမျိုးမဟုတ်ဘူးလို့သူကရှုမြင်ပါတယ
်။ China doesn't act dramatically.
တရုတ်နိုင်ငံကဘရောမှာအပြောင်းလဲကိုတည်စရာမလုပ်တတ်ပါဘူး။ဖြည်းဖြည်းချင်းပဲအဆင့်ဆင့်လုပ်တတ်တယ်။အခုသူတို့ရဲ့ပထမခြေလှမ်းနှစ်ရက်ကိုမြင်ခဲ့ရပြီလေပထမတစ်ခုကအွန်လိုင်းရာဇဝမှုတွေနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့သဘောထားကွဲလဲခဲ့တယ်ဒုတိယအချက်ကတော့သူ့နယ်စပ်တလျှောက်မှာဖြစ်နေတဲ့စစ်စင်ရေးတွေကိုနောက်ဆုတ်အသာရက်ကြည့်နေပြီးခွင့်ပြုပေးခဲ့တာပါသူတို့ဘက်အချမ်းကိုလက်နက်ကြီးတွေကျလို့နိုင်ငံသားတွေထိခိုက်တာကိုပဲကန့်ကွက်ခဲ့တယ
်တစ်ဖက်မှာလည်းဒီကိစ္စကတရုတ်အတွက်ရှုပ်ထွေးတဲ့ပုတ်စံတစ်ခုဖြစ်နေတယ်လို့သူကဆိုပါတယ်မြန်မာပြည်တို့မှာတရုတ်အကျိုးစီးပွားတွေအများကြီးရှိနေလို့မြို့သားညွေအစိုးရ NUG ပါဝင်တော်လိုင်းရင်အင်အားစုတွေနဲ့တစ်ဖက်မှာပိုးထိပ်ထွေလာတာဆက်ဆံရေးကိုနှစ်ဖက်ဖွင့်ထားဖွယ်ရှိတယ်လို့ Presla Club ကသုံးသပ်ပါတယ်ဒီဘက်မှာပါဝင်ဆွေးနွေးခဲ့တဲ့ NUG ယာယီသမ္မတရုံးရဲ့ပြောခွင့်ရဦးကျော်ဇောကတော့ညီနောင်သုံးဖက်ရဲ့ပူးတွဲထုတ်ပြန်ချက်ကိုကိုးကားပြီးဒီစစ်စေးရေးဟာစစ်ရေးအရသာမကပဲဒန်းတူညီမျှရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အတွက်ဆန္ဒရှင်စနစ်ကိုချေမှုန့်ပစ်ဖို့နိုင်ငံရေးရွေးချက်ရှိနေပြီးအတူတူတိုက်ပွဲဝင်နေကြောင်းပြောပါတယ်တခါစကောင်စီရှိနေသည့်အကြမ်းဖက်မှုနဲ့မတည်ငြိမ်မှုတွေဖြစ်နေတဲ့အကြောင်းကိုတရုတ်ပါဝင်အင်္ဂလိပ်နဲ့ဒေသတွင်းနိုင်ငံအလုံးကိုသူကသတင်းစကားပားခဲ့ပြီးတော်လိုင်းအင်အားစုတွေကသာဒေသတွင်းအကျိုးစီးပွားကိုအကာအကွယ်ပေးနိုင်မှာဖြစ်ကြောင်းဆွေးနွေးသွားပါတယ်ခင်ဗျာ
ရှမ်းမြောက်တိုက်ပွဲတွေနဲ့အင်္ဂလိပ်တရုတ်အစိုးရရဲ့မြန်မာရေးမူဝါဒအပြောင်းလဲဖြစ်လာနိုင်မလားသုံးသပ်ထားတဲ့ဆွေးနွေးပွဲအကြောင်းကိုကိုငင်းချန်အေးကတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့စကိုင်းတိုင်းထိချိုင်မြို့နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းတင်ပြပေးပါမယ်။စကိုင်းတိုင်းထိချိုင်မြို့နယ်မှာနိုဝင်ဘာ၈ရက်ကတည်းက PDF ပြည်သူ့ကာကွယ်ရေးတပ်ဒီပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ကောင်စီဘက်က၂ရက်အတွင်းလေကြောင်းကနေအချိန်ချင်းပစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံတွေထိခိုက်ဒေဆုံးတာရှိတယ်လို့ထိချိုင်ဒေသခံတချို့ကပြောပါတယ်။ထိချိုင်မြို့နယ်အတွင်းကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစော်မိုးကျော်ပြောပြပါမယ်ရှင်။
နိုဝင်ဘာလ၈ရက်နေ့ကစတင်ပြီး PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကဒီကနေ့နိုဝင်ဘာလ၉ရက်နေ့အထိပြင်းထန်နေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့ထိချိုင်မြို့ပေါ်နေရာတော်တော်များများကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ထားနိုင်ပြီဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။
ဒီမှာလည်းမာတော့ဒီလိုကြီးရယ်အကုန်လုံးခေရာကြီးကိုကတော့နေရာကြီးထားပြီးပါလေသူကအခုတောင်းဟောပေါ်မှာကပြတင်းနဲ့တောင်းပေါ်ကြီးအဒီဘိုးမှာကအဲ့ဘက်မှာပဲရှိကြတော့တယ်ဘောင်ဆင်းနေပါဘူးသူလည်းအပြီးတော့မှသူကရတော့မကန့်နေတယ်ဒီတော့မှအားလည်းနေကြည့်ရတာအခုသိလားလို့အဲ့ဒီကဟောဆိုတော့ဘုန်းဆင်းနေနေလို့မလို့တော့ကန်ဆက်ဆက်ရတော့
ဒီချိုင်းမျိုးမှာတိုက်ပွဲဖြစ်တဲ့မနေ့ကရောဒီကနေ့မှာပါစစ်ကောင်စီဘက်ကတိုက်ခိုက်ရေးရဟယင်နေနဲ့ရောဂျက်တိုက်လင်ရင်နေနဲ့ပါလေချောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံကပြောပါတယ်
။ဖတ်စီးရလည်းတိုက်ခုံးရလည်းပစ်တယ်။ဖန်တာရလည်းချတယ်။ဒီနေ့ကတော့တော့စက်ပြည်ရပါဟုတ်ပါဘူး။ဒီနေ့ကတော့သူတို့လူငယ်ပစ်တာကဤဘဲကလည်းဒီကမျိုးပုတ်ခတ်တဲ့ဆင်းရဲအောင်လောက်မှလောက်အစ်တလောင်ငါတော့ကြောင်းပင်းနဲ့ရှင်ုံပင်းနဲ့ကြောင်းပင်းတလောက်လောက်မှလာအိမ်ရအိမ်ရဖြစ်ဖြစ်ရှိရှိသွားပါဘူး။သူတို့လူငယ်ပစ်ပါကြ။
နိုဝင်ဘာလ9ရက်နေ့ကစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်ဒေသခံတွေတိုက်ဆုံမှုရှိတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့ VOA အနေနဲ့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။နိုဝင်ဘာလ10ရက်နေ့ကစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုကြောင့်လျောင်းတော်မူဖုန်ကြီးကျောင်းနဲ့ရွှေကူတောင်ဖုန်ကြီးကျောင်းတို့ကိုထိမှန်ပြီးကျောင်းတွင်သတင်းသုံးနေတဲ့တန်ဃာတော်တွေနဲ့ဒေသခံတချို့ထိခိုက်တိုက်ဆုံမှုရှိတယ်လို့လည်းထိချိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။နိုဝင်ဘာလ10ရက်နေ့ကလေကြောင်းတိုက်ခိုက်မှုမှာအရသာတိုက်ဆုံမှုရှိတယ်လို့ဒေသခံတအူးကတော့ပြောပါတယ
်။ပြည်ရဲ့ရပ်ပုတ်ကြတာပါလေ။အရ3လောက်တိုက်တယ်။ပြည်လက်ချရဟာအရ3လောက်တိုက်တယ်။ ရပ်ပြော်လဲ6ရောက်လောက်တိုင်ရရတယ်ပြည်သူပြည်သူတွေအဲ့ဒါမင်းရ
နိုဝင်ဘာလ9ရက်နေ့ကတော့စစ်ကောင်စီဘက်ကထိချိုက်မြို့ရဲကိုတိုက်ခတ်ရေးရဟန်းရင်နဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ထိချိုက်မြို့အထွက်မင်းဝင်တောင်ချေမှာရှိတဲ့မရသင်ရွာနဲ့တောမရွာတို့ကိုတော့ဂျက်တိုက်လင်ရင်နဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ထိခိုက်ဒဏ်ရာရရှိမှုကိုတော့မသိရပါဘူးမြို့တွင်းဒေသခံတွေကတော့နိုဝင်ဘာလ6ရက်နေ့ကလေးကစတင်တင်းရှောင်နေကြတာဖြစ်ပေမဲ့အိမ်ဆောင်ကြံနေတဲ့ဒေသခံတွေတိုက်ပွဲဖြစ်ချိန်မှာမြို့ထဲပိတ်မိနေပြီးထိခိုက်သေးဆုံးတာတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်ညီတော်မဟာမိတ်အဖွဲ့ရဲ့2029စစ်စင်ရေးစတင်ပြီးမကြာခင်မှာပဲစကိုင်းတိုင်းအတွင်းမှာလည်းမြို့သိမ်းတိုက်ပွဲတွေကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကပေါ်ဆောင်လာကြတာဖြစ်ပါတယ်။လက်ရှိမှာစကိုင်းတိုင်းကောလင်းမြို့ကိုသိမ်းပိုက်ရရှိထားတယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ကာကွယ်ရေးဌာနကထုတ်ပြန်ထားပါတယ
်။စကိုင်းတိုင်းတိချိုက်မြို့နယ်မှာဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုကုစုံမိုးကျော်ကတင်ပြပေးခဲ့တာပါရှင်။အပတ်စဉ်ကဏ္ဍတွေကိုအလှည့်မပေးခင်မှာနောက်ထပ်ဒီနိုင်ငံတကာကစိတ်ဝင်စားစရာသတင်းတစ်ပုဒ်ကိုတင်ပြပေးပါဦးမယ်။မိခင်ဖြစ်နိုင်ဖို့အတွက်မျိုးဆက်တဲ့နီးနဲ့ကိုဝင်ယူကြတဲ့နေရာမှာအစိုးရစားစရိတ်ရရှိဖို့အပြိုတွေအိမ်အောင်မရှိတဲ့ဆင်ကဲအမျိုးသမီးတွေတန်းတူအခွင့်အရေးရှိပါလား UK နိုင်ငံရဲ့အမျိုးသမီးစံမာရေးမဟာဗျူဟာမှာတော့ဒီမေးခွန်းကိုမကင်တွယ်နိုင်ခဲ့တာကိုအမျိုးသမီးတချို့ကထောက်ပြလာကြပါတယ် AB သတင်းစောင့်ပါကိုအခြေခံပြီးတော့ဦးတင်မောင်တန်းကတင်ပြပေးပါလိမ့်မယ်ရှင်
အပြိုတွေဟာမိခင်ဘဝကိုမျိုးဆက်ခံယူနိုင်ဖို့အတွက်ခွဲခြားဆက်ဆံခံရတယ်လို့UK နိုင်ငံမျိုးဆက်ချင်းဆိုင်ရာကွန်ရက် FNUK ကပြောပါတယ်ဂျင်နီဖာလွန်ဟိုကီကအပြုဖြစ်ပါတယ်အမေတယောက်လည်းဖြစ်ချင်ပါတယ်ဒါပေမဲ့ဘဝဖော်ရလို့လိန်ကွဲရောလိန်တူပါသူ့မှာမရှိပါဘူးသူကကိုဝင်ယူခြင်းသူ့စိတ်နဲ့သူယူနိုင်ပါတယ်အစွတ်ကတော့ဒီစည်းကိုချက်ခံမပေးပါဘူးသူကအခုလိုပြောပါတယ
် It's a really hard journey to do on your own
ကိုစီနဲ့ကိုလို့ဖို့တကယ်ကိုခက်ပါတယ်။ကျမအရင်ထဲမှာမိခင်ဘဝကရချင်တဲ့ခေါ်တန်းကရှိနေဆဲပါပဲ။ဒါကိုကျမသိပါတယ်။ဒါပေမဲ့ဒီကိုယ်တော်မိမအဖြစ်နဲ့ပဲကြံနေဆဲပါ
။ကျမ်းနဲ့မှတောင်းဝါစာပြူတာမဟုတ်တဲ့နီးနဲ့ကိုဝင်ဆောင်ရတာအကုန်ကြတာကြီးမှာပါတယ်။နီးနဲ့နီးကိုအသုံးပြုကြပါတယ်။ပထမနီးကတော့အမျိုးသမီးဦးဦးတဲ့အချိန်မှာကြားတုံပုကိုတိန်နဲ့ရောက်အပြင်ကနေထည့်ပေးတဲ့နီးပါ။အင်္ဂလိပ်လိုတော့အတူအားဖြင့် IUI ကိုခေါ်ပါတယ်။နောက်တနည်းကတော့လူရဲ့ပြင်ပတက်ခွန်းခန်းထဲမှာမမျိုးနဲ့ကြားတုပ်ပုတ်ကိုမျိုးဆက်ပြီးအရီတရီကိုအမျိုးသမီးရဲ့တိတ်အိမ်နဲ့ထည့်ပေးလိုက်ခြင်းအဖြစ်ကိုဝင်ရတာဖြစ်ပါတယ်။ဒါကိုအင်္ဂလိပ်လိုအတူအဖြစ် IVF နီးလို့ခေါ်ကြပါတယ်။ဂျော်ဂျီဟာကိုစိတ်နဲ့ကို IVF နီးနဲ့ကလေးယူခဲ့တဲ့တကူတော်မိခင်မှာသူကအခုလိုပြောပါတယ
်။ In total and it is quite daunting in many ways to find out how much I ended up spending but in total
ဆူဆူကချမဘလောက်ကုန်သွားလဲဆိုတာတွေ့ရတော့အတော်လေးလန့်စရာပါ IVF နီး6ချိန်ကြိုးစားရတာပေါင်4000ဝန်းကျင်ကုန်သွားပါတယ်စကြတဲ့ကဒီလောက်ကုန်မယ်ပြီးခဲ့ရင်ဒီလောက်ဝင်ငါရှာနိုင်မဲ့နီးလမ်းမရှိဘူးလို့ချမကိုချမပြောမိခဲ့မှာပါဒီခီးကိုဘလို့များစက်ခဲ့မှာမသိတော့ပါဘူ
းဒါပေမဲ့လိန်တူအတွက်ဒါမှမဟုတ်လင်မယားတွေကတော့ကလေးယူခြင်းတဲ့အခါအစ်စ်တစ်စက်မှာအစွားစိမ့်နဲ့ယူလို့ရနေပါတယ်မလိန်သူအတွဲတွေကိုဝင်ယူကြတဲ့အခါအဲ့ဒီလိုတက်ခွဲခန့်နှိ IVF အတွဲအစွားကဈေးကျခံပေးဖို့ UK မှာရှောက်ထားနိုင်ပါတယ်ဒါပေမဲ့အဲ့ဒီလိုရှောက်မထားမီမှာတိန်နဲ့တုပ်ပိုးထက်နှိ IUI ကိုကိုစိမ့်နဲ့ကို6ချိန်ကနေ12ချိန်ထိကြိုးစားပြီးဖြစ်ရမယ်လို့ UK အစွားကသတ်မှတ်ထားပါတယ်ဒါပေမဲ့အပြူတွေအတွက်ကတော့အဲ့ဒီလိုရှောက်ထားခွင့်မရှိတာပါအဒီနာကရာဂျူးစကဟာဘာမင်ဂမ်တက်ကူကလူခွေရေးဥပဒေပေါ်မောက်ခါဖြစ်ပါတဲ့သူကအခုလိုမြင်ပါတယ
် In my view single women should be treated similarly
ဒီလိုမျိုးသမီးတွေကိုလည်းလိင်တူအတွဲတွေလိုပဲအတူတူသဘောထားသင့်တယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့သူတို့အခြေအနေကအတူတူပဲလေ
မျိုးသမီးကျမရဲ့မဟာဗျူဟာရဲ့အစိတ်ပိုင်းအဖြစ်မျိုးဆက်ကူတာရေးမှာစစ်ပညာရမဟုတ်တဲ့အတားအဆီးတွေကိုဖျက်ရှားမယ်လို့အစိုးရက2022ခုနှစ်ဇူလိုင်လမှာပြောခဲ့ပါတယ်တဲ့တပူသွင်းနီး IUI ကို6ချိန်အထိအခမဲ့ကုသခွင့်ရရှိအောင်ဖန်တီးပါမယ်လို့လည်းပြောခဲ့တာပါဒါပေမဲ့အပြိုတွေကဒီမဟာဗျူဟာမှာပေါ်ပြမခံခဲ့ရပါဘူးဒီကိစ္စမှာလူခွင့်ရေးသဘောရှိနေတယ်လို့ပေါမောက်ခပရဒျူးစကာကယူဆပါတယ်ကိုဝင်ဆောင်ခွင့်ကချမ်းသာခြင်းမချမ်းသာခြင်းကိစ္စဖြစ်လာနေတာကိုသူကအခုလိုပြောပါတယ်
who can afford going through private treatment
eventually they do ga pokli ga seigan rui ga ni naw so ko win saung nai twa ja da ba be da mae siwa ye ya a khwet ma ta de bwa rui atwet do da ga ma phit nai de ba u
khit mi tu de la da de a mya a tit tit phit la de lu khwe ye sa ya kaisa rui ko le a so wa ma hote a phwe si rui ne a so wa rui ga the twin sin sa la ni ja ja chaung ma khmyar chan da ma da ma
မသေးကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် View American Fan ရဲ့နိုဝင်ဘာလ9ရက်10ရက်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32နဲ့49တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားပါမယ်ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေကိုတင်ဆက်ပေးသွားမယ်အထက်ကမှအရင်ဆုံးမြမအရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်မှာကတော့စစ်ကောင်စီအာဏာမသိမ်းမီကလက်နက်ကင်တပ်ဖွဲ့မရှိခဲ့တဲ့စကိုင်းတိုင်းဟာစစ်ကောင်စီခင်မှာတော့လက်နက်ကင်တပ်ဖွဲ့အများပြားပေါ်ပေါက်လာခဲ့ပြီးခုခံတော်လှန်ရေးတိုက်ပွဲအပြင်းထန်ဆင်နွှဲနေပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အထူးတင်ပြပေးထားပါရစေ။
ရှမ်းပြည်နယ်ပြည်ရင်စကိုင်းတိုင်းဟာအကျယ်ဝန်းဆုံးဖြစ်ပါတယ်။နာဂကိုပိုင်အုပ်ချုပ်ရေးဒေသအပါအဝင်ခရိုင်73ခရိုင်မြို့နယ်38ခုကျေးရွာပေါင်း6000နီးပါးနဲ့လူဦးရေ5000ကျော်ရှိပါတယ်။စက္ခစတပ်ကိုခုခံတိုက်ခိုက်နေတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အများဆုံးရှိပြီးအပြင်းအထန်တိုက်ခိုက်နေကြပါတယ်။စက္ခစတပ်ရဲ့မိရှုဖြစ်စည်းမှုစည်းရင်မှာစကိုင်းတိုင်းကထိတ်ဆုံးကပါဝင်ပါတယ်။စစ်ပြေဒုက္ခလေတတန်းခွဲလောက်ရှိတဲ့အနေနဲ့40ရာခိုင်နှုန်းဟာသခိုင်းတိုင်းကပါ။နေမြေ80ရာခိုင်နှုန်းကို PDF PD ကာကွယ်ရေးတပ်တွေကကြီးစိုးထားကြောင်းသိရပါတယ်။ BNIP မော်ဒီတာရဲ့စီးရင်အရာသခိုင်းမှာအမည်မျိုးစုံနဲ့လှုပ်ရှားနေတဲ့ PDF အဖွဲ့90နီးပါးရှိကြောင်းသိရပါတယ်။စီးရင်ထဲမှာမပါတဲ့ PDF တွေလည်းရှိနိုင်ပါတယ်။ဒါကြောင့်စက္ကစတိုက်ဖျက်ရေးစစ်ပွဲဟာအချိန်အဟုန်ပြင်းထန်ပြီးတပီလုံးက PDF တိုက်ပွဲစုစုပေါင်းရင်35ရာခိုင်နှုန်းဟာစကိုင်းတိုင်းမှာဖြစ်ပွားတာလို့ခန့်မှန်းကြပါတယ်နေအိမ်မိရှုခံရမှုကလည်းအများဆုံးဒေသပါပဲဘုံကျဲတိုက်ခိုက်ခံမှုအများဆုံးဟာစကိုင်းတိုင်းမှာပါလက်နက်တိုင်တပ်ဖွဲ့မရှိခဲ့တဲ့စကိုင်းတိုင်းဟာစစ်ကောင်စီကမှမြို့နယ်တိုင်းလူလူလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေပါတယ်
စစ်ကောင်စီကဘုံကျဲပြီးမီးရှို့နေပေမဲ့လက်နက်ကင်တိုက်ပွဲရောလက်နက်မဲ့တပိတ်တိုက်ပွဲတွေပါအချိန်အဟုန်နဲ့တောက်လောင်နေစေဖြစ်ပါတယ်။စကိုင်းတိုင်းရဲ့ခုခံတော်လှန်စစ်ဟာအချိန်အဟုန်ဆက်လက်မြင့်တက်ဖို့သာရှိတယ်လို့သုံးသပ်ကြပါတယ်။ရဲစိတ်ရဲမှန်ကိုနီးကိုဟန်နဲ့စကားစဆန့်ကျင်ရေးတိုက်ပွဲဝင်နေကြသူတွေဖြစ်လို့ဗဟိုချုပ်ကန်မှုအောက်မှာလှုပ်ရှားဖို့အခက်အခဲရှိနိုင်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။စကိုင်းသားစကိုင်းသူတွေကလည်းသူတို့မှာပေါင်းစပ်ညှိနှိုင်းမှုဘက်ကအားနည်းတယ်ဆိုတာကိုသဘောပေါက်ပါတယ်အကွဲကွဲအပြားပြားဖြစ်နေတဲ့အင်အားစုတွေကိုစူးစီးပြီးတိုက်ပွဲဝင်နိုင်ရင်ရည်ရွယ်ချက်ပို့ပြီးအောင်မြင်နိုင်မယ်ဆိုတာကိုယုံကြည်တဲ့အတွက်လွန်ခဲ့တဲ့မေလနှောင်းပိုင်းကစကိုင်းဖိုရမ်ဆိုတဲ့အွန်လိုင်းညီလာခံကိုကျင်းပခဲ့ရတာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ NUG လက်အောက်ခံတပ်ဖွဲ့တွေပါဝင်တာမတွေ့ရဘူးလို့ RFA သတင်းမှာဖော်ပြထားပါတယ်
online forum မှာဆုံးဖြတ်ချက်ချတာမျိုးမရှိပေမဲ့တိုင်းအစ်စ်ကိုဝင်ပြတ်ထန်းခွင့်တိုင်းအစ်စ်အုပ်ချုပ်ရေးစီရေးအပြာလန်ထိန်းချုပ်ရေးအတွက်သဘောထားတွေစုစည်းနိုင်ခဲ့တယ်လို့ဆိုပါတယ်ပထမအကြိမ် forum ဖြစ်တာမျို တော်လိုင်းရဲ့ဖွဲ့စည်းသူရဲ့သဘောထားအမြင်ကိုစတင်စူးစီးတဲ့အစီအမံရှိသေးတယ်လို့ဖိုရမ်ပြောခွင့်ရဖြစ်သူကိုခန့်ဝေဖြိုးကဆိုပါတယ်ဖက်ဒရယ်ဒီမိုကရေစီကျင့်သုံးမဲ့နိုင်ငံသစ်မှာစကိုင်းတိုင်းအနေနဲ့ဖက်ဒရယ်ယူနစ်တစ်ခုအဖြစ်ပါဝင်နိုင်အောင်ပြင်ဆင်တာမှုသက်ဆိုင်ရာအဖွဲ့တွေရဲ့အမြင်ကိုထည့်သွင်းစဉ်းစားရမယ်လို့ဆိုပါတယ
်တရားဝင်ရွေးကောက်တင်မြှောက်ထားတဲ့တိုင်းလွှတ်တော်ကိုယ်စားလှယ်တွေနဲ့ပြည်ပြမှာတိုက်ပွဲဝင်နေတဲ့တော်လိုင်းရင်အင်အားစုတွေကြားဘလောက်အထိညှိနှိုင်းပြီးသဘောတူညီချက်ရယူနိုင်မလဲဆိုတဲ့အချက်ပေါ်မှာမူတည်တယ်လို့ဆိုပါတယ်ဖက်ဒရယ်ယူနစ်တည်ဆောက်ရေးအတွက်တိုင်းနိုင်ငံရေးနဲ့တော်လိုင်းရင်အဖွဲ့အစည်းတွေကစ조사အားထုတ်ရပါလိမ့်မယ်လောလောဆယ်မှာဒီလိုအဖွဲ့အစည်းပေါင်း900ကျော်လောက်ရှိမယ်လို့ခန့်မှန်းထားပါတယ်အွန်လိုင်းဖိုရမ်တက်ရောက်တဲ့အဖွဲ့အစည်းပေါင်း183ခွက်ရှိပါတယ်စကိုင်းတော်လန်ရေးမှာပါဝင်နေသူအလုံးကိုကိုးစားပြုတဲ့တိုင်းအတိုင်းမင်ခံအဖွဲ့သို့မဟုတ်အစုအဖွဲ့တစ်ခုတည်ဆောက်ပြီးဖက်ဒရယ်ဒီမိုကရေစီစနစ်အကောင့်ထဲပေါ်ရေးဟာဘုံရီမှန်းချက်ဖြစ်တယ်လို့စကိုင်းဖိုရမ်ကသတ်မှတ်ပါတယ်အန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရအပါအဝင်အဖွဲ့အစည်း20ကျော်ဟာစကိုင်းဖိုရမ်ကိုတဝန်လွှာတွေပေးပို့ခဲ့ပါတယ်
တိုင်းသားလက်နက်ကင်တပ်ဖွဲ့ရှိတဲ့ပြည်နယ်တွေမှာအစ်စ်ဖွဲ့စည်းတဲ့ PDF တွေဟာရှီဘီလာတော်လိုင်းတပ်ဖွဲ့တွေရဲ့ကုတ်ကဲမှုကိုခံယူကြတာများပါတယ်။ချင်းလက်နက်ကင်တပ်ဖွဲ့18ဖွဲ့ကိုစစ်ရေးကုတ်ကဲမှုပေးတဲ့အတွက်ချင်းဒေသပူးတွဲကာကွယ်ရေးကော်မတီဖွဲ့စည်းနိုင်တာချင်းဒေသရဲ့ Federal Democracy အရေးကိုအများကြီးအထောက်အကူဖြစ်နေပါတယ်။စကိုင်းတိုင်းကလက်နက်ကင်တပ်ဖွဲ့86ဖွဲ့ကိုကိုကဲတဲ့အဖွဲ့အစည်းမရှိသေးတာဟာအားနည်းချက်အဖြစ်မြင်ကြပါလေ။ပလဲမြို့နယ် PDF ခေါင်းဆောင်ဘူနဂါဦးဆောင်နဲ့မြမတော်ဝင်နဂါတက်နဲ့ NUG လက်အောက်ခံမဟုတ်တဲ့ဒေသခံ PDF တွေပူးပေါင်းပြီးဗမာအမျိုးသားတော်လှန်ရေးတပ် BNRA ကိုစက်တင်ဘာလကဖွဲ့စည်းခဲ့တာဟာလေထင်ရှားတဲ့အချက်တစ်ခုဖြစ်ပါလေ။ထူးခြားတာကတော့လက်ရှိတိုက်ရင်ဆက်ရှိရင်ဟာစကိုင်းအပြင်မကွေးနဲ့မန္တလေးတိုင်းမှာပါလှုပ်ရှားဖို့ရည်ရွယ်တယ်ဆိုတဲ့ဥတီချက်ဖြစ်ပါတယ်။ဘိုးနဂါဟာ NUG လက်ပရနဲ့ကာကွယ်ရေးဝန်ကြီးတွေကိုတွဲဆုံပြီးတိဆောက်နေဆဲဖြစ်တဲ့ကာကွယ်ရေးအုပ်ချုပ်ရေးလုပ်ငန်းမှာညှိနှိုင်းပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးကြောင်းစက်တင်ဘာလ12ရက်နေ့ထုတ်အီယာဝတီတိုင်းသတင်းမှာဖော်ပြထားပါတယ်ခင်ဗျာ။
ဦးအောင်ခင်နဲ့အတူကိုညာဝင်းအောင်တင်ဆက်ခဲ့တဲ့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။အခုဆက်ပြီးတော့ကျမ်းမာရေးကဏ္ဍကိုလည်းဆက်ပြီးထုတ်လွှင့်ပေးပါမယ်။ Fake Bill လို့ခေါ်တဲ့ E-cigarette selling ွေရှူတာနဲ့ပတ်သက်တဲ့ကျမ်းမာရေးတည်ကောင်းစရာတချို့ကိုဒီတစ်ပတ်မှာတင်ပြပေးပါမယ်။ခေတ်လူငယ်တွေကြားရေပန်းစားလာနေတဲ့ selling ွေရှူတာဟာဆက်လက်တောက်တယ်လို့ပဲအနည်းနဲ့အများကျမ်းမာရေးအနေနဲ့ရှိတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးကြပါတယ်။vaping တမမဟုတ် e-cigarette လို့ခေါ်တဲ့ဒီဆေးငွေရှူတာဘယ်လိုစတင်ခဲ့ပြီးဘာကြောင့်အန္တရာယ်များရတာပါလဲဒီအကြောင်း health digest ကျန်းမာရေးနဲ့ဆေးပညာကြားနဲ့အငိမ့်စား editor ချုပ်နဲ့ပြည်သူ့ကျန်းမာရေး foundation အလို့မှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေးမန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများသိကြတဲ့ဒေါက်တာစေမန်းခင်ဗျာကျွန်တော်တို့အခုခေတ်မှာအင်္ဂလိပ်လိုတော့ vaping လို့ခေါ်တာပေါ့ဆရာနော်မြန်မာလိုတော့ဆေးလင်းငွေရှူတာလို့ပြောရမလားမသိဘူးခေတ်စားလာပြီးတော့ဒီလူငယ်တွေလည်းအသောတော်များလာတယ်လူကြီးတွေလည်းတချို့ဆေးလေးပြရင်စောက်ကြတယ်လို့သိရတဲ့ခါကျတော့တချို့လည်းဒီ e-cigarette လို့ခေါ်တာပေါ့ဆရာနော်ဒီဆေးလင်းငွေရှူတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးကျန်းမာရေးဆိုင်ရာသိတဲ့သိထိုက်တာတွေကိုအဓိကပြောမှာမို့ဆရာကြီးအရေးကြီးဆုံးအားလုံးသိတဲ့လားဆိုရင်အဓိကဆရာဘာကနေစပြီးတော့ရှင်းပြခြင်းလဲ
ဟုတ်ကဲ့ပါဆေးလင်းငွေရှူတာ vaping ကနေစတာလည်းပေါ့လေဟုတ်တယ်အဲ့ဒီစကလုံးကဘယ်လိုစတယ်လားလဲဆိုရင်ဆရာကြီးကျွန်တော်ရှင်းပြပါမယ်တကယ်တမ်းကျတော့ e-cigarette ကတော့လူပညာတာပေါ့လေ e-cigarette ဆိုတာကဘာလဲဆိုရှင်ဒီဆေးလေးတော့ဒါပဲတကယ်တမ်းကျတော့ဖိလိကိုသူကဖိရဲ့ကြီးပေါ့ထိုင်တော့ပါတယ်ဖိရဲ့ကြီးကိုအပြင်လာလို့တမရေးကစီးကရက်တို့ဖိဘယ်လိုလို့မီးရှို့တော့တာမဟုတ်ဖဲနဲ့အီလက်ထရောနစ်ကြီးနဲ့နီကိုတင်းထွက်လာအောင်လုပ်တာဘယ်ရနဲ့ထွက်လာလဲဆိုတော့နီကိုတင်းလစ်ကွစ်ကိုခေါ်တယ်ဖိရဲ့ကြီးကနေထုတ်ထားတဲ့နီကိုတင်းပါတော့အရည်ပေါ့အဲ့ဒီအရည်ကို electronically process လုပ်ပြီးဟီတလက်တကမှာအဲ့အရည်ရနေပြီးတော့အမှုလေးထွက်လာတယ်အဲ့အားလုံးကြည့်တဲ့အချိန်အဲ့ဒီကောင်ကဖေးပါပေါ့ဖေးပါဆိုအမှုရယ်မြို့ရဆိုတာက ကျွန်တော်နမူနာလေးတစ်စုံမြန်ရင်းနှီးမှုလေးကိုဖြည့်ဖြည့်လေးပေါ့အဲ့တော့ဘေးကဘေးပါတယ်ပြီးတော့ဒီအီဖီကရက်ကုမ္ပဏီကြီးကသူ့ရဲ့ဆလေးဟာမိခိုးတွေထွက်တာမဟုတ်ဘူးဘေးပါလေးပဲအနည်းလေးထွက်တာဆိုတော့သူကဘေးပါဦးဘေးလုပ်တယ်ဆိုတကလုံးသူ့ကိုယ်ရင်ထွက်နိုင်တယ်အီဖီကရက်ကုမ္ပဏီကတော့ဘေးကြီးလုပ်တယ်ဘေးလုပ်တယ်သူကစမုတ်ကင်းကိုကြာချမ်းအောင်သူကနားလည်းပါလည်းလုပ်တယ
vaping, e-cigarette, selling with sugar, yes, both of our mature and new savvy or sheila.
Hello, to a degradation, e-cigarette, a musa, a Chinese, to you, like to know, to a yard. A papa, that's a machine, my future, ma, in a indicate bar, indicate ma, say a year to try nicotine or trade. ထို့ပြင်အဲ့ဒီထဲမှာဖလေးဗာတွေထည့်ထားတယ်အမှအနကောင်းကောင်းလေးတွေချောကလက်အရသာတန်ပြီးရသာကကွာပြီးရသာဆော်ရီရသာဆော့ရှိတယ်ဟိုလေကလေးတွေတက်တဲ့အမှန်လေးတွေထည့်ထားတယ်အဲ့တော့ဖလေးဗာပလပ်ဒီကနီကိုတင်းပေါ့ပါတော့အရင်ကိုအလက်ထရောနစ်ကယ်လီဟစ်ပလက်ခဲမှာအဲ့ဒီအမှုလေးပြန်လာတယ်အဲ့ဒီအမှုလေးကိုရှူခြင်းဖြစ်ပါတယ်နောက်တစ်ခုကကြတော့ဒီဖလေးဗာကြီးတက်တဲ့ ထည့်ပြီးတော့အဲ့ဒီဟာကိုရှူရတာရှိပါတယ်တချို့ကဆိုလို့ရှိရင်နီကိုတင်းအစာဖေးရည်ကြီးအစာဖေးချောက်ကိုတော့မသုံးကြတယ်ဖေးချောက်ပလပ်ဖေးပါပေါ့နော်အဲ့လိုမျိုးရလို့ရှိပါတယ်အဲ့တော့ဒီကောင်တွေကဖေးပါဒီအနံ့ရတာကလေးတွေကိုပြီးတော့ဆွဲဆောင်ပြရပါတယ်နောက်တကဖေးရည်ကြီးပိုင်းစားပြီးတီးလေးတွေကိုထုတ်ပုံထားပြီးအဲ့ဒီလိုမျိုးကို
ဒီကာပွန်နဲ့ပေါ့လေကာပွန်ဆိုတာဒီလက်ထွန်နဲ့လောက်ထားတဲ့ဟိုခုံးနဲ့လည်းလို့ရှိရင်အပူပေးရတာအပူပေးရရင်အဲ့ဒီဆွေးကြီးအပန်းစားလေးတွေနဲ့တော့နီကိုတင်းထွက်လာတယ်ထွက်လာတဲ့အမှုကိုရှူရင်းဖြစ်ပါတယ်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီဗေးပင်းဆီလင်းဝေးရှူတာနဲ့ဆီလင်းတောက်တာနဲ့ကွာနိုင်တဲ့အနေထားရောရှိလားဆရာအဲ့တော့ဇွေးသားဗေးပင်းတုတ်ကြဲထောင်ရှူတဲ့ဗေးပင်းတုတ
တဲ့ဟောနှခေါင်းနဲ့ဟောပုံရင်တခုလို့အများကြီးကပြန်သွားဘူးသူတော့ဘာဖြစ်မဲ့တခါတည်းကမြင်ရမယ်မြင်ရလည်းမမြင်ဘူးအမျိုးလေးထွက်ပါတယ်ဒီအမျိုးကအနည်းနဲ့အများတော့ထွက်ပါတယ်တော့မထွက်ဘူးဆိုတာမဟုတ်ပါဘူးအဲ့ဒါကိုသူကတကယ့်နဲ့ရှူလိုက်တဲ့ခါမှာသူအာရုံနဲ့တည့်ရရောက်ပြီးတော့အဆုတ်ထဲကိုပေါ့လေအသက်ကြီးတဲ့ကြောင့်လည်းသိကုန်သွားပါတယ်ဒီဖေးတင်းလုပ်ကြဆိုတာအလားပါပဲအဲ့တော့ CSP Clinic Company တွေကသူရဲ့ပစ္စည်းအားသူရဲ့ shopping ဟုတ်ဘူးအဲ့တော့ဖေးတော့မဟုတ်ဘူးဆိုပြီးတော့နားလည်းပါလိုက်မယ်ဒီဥပဒေမှာပြဋ္ဌာန်းထားတဲ့ဖေးရဲ့ smoking ကိုသူရှောင်ရင်းတဲ့ကြောင့် vaping ကိုထုတ်တာပါလေအဲ့တော့ vaping ကလည်းဖေးရဲ့ထိလိုက်တဲ့ခြင်းနဲ့အတူပဲဆိုတာကိုလည်းသမိုးရှော်နေပြီးတော့မတတ်မိကြတဲ့ပုံကြီးထပ်ပြီးတော့ FCTC ဆိုတာရှိပါလေ The Premier Compassion or Tobacco Control ဆိုတဲ့ဖေးရဲ့ဒီထိကျုပ်ရေးအပြည့်အစုံအားသာတို့အဖွဲ့ဆိုတာရှိပါလေ WHO နဲ့ဖွဲ့ပြီးသားလားအဲ့ဒါကတန်းမြင့်တဲ့ကလိုင်းနဲ့တရားတယ်ဟုတ်ပထမဦးဆုံးစတဲ့တုန်းကတော့သူဥပဒေထဲမှာ smoking ကိုသုံးထားတယ်ပေးရင်းကိုသုံးထားတာဒါမှမဟုတ်ဒီကောင်လေးမထုံသုံးတော့ပါအဲ့ဒီကောင်ကစပြီးသုံးတဲ့ခြင်းအားစပြီးတော့ပေးပင်းကက smoking နဲ့အတူတူပဲဆိုတာမျိုးကိုအထက်ထည့်ထားကြည့်တာဖြစ်နေပါပြီအဲ့တော့ပေးပင်းရဲ့ခေါ်ခေါ် smoking ရဲ့ခေါ်ခေါ်နော်ပေးပင်းကလည်းဒါ philip option နဲ့အတူတူပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့ခုနကအငွေထွက်တာနေတာများတာနဲ့ပဲခွာပြီးတော့ဒီဆေးရကြီးမပါပဲနဲ့နောက်ဆေးကြောက်ထီသုံးသလားဒါတွေအားလုံးကတော့ဆေးလိမ့်နဲ့အခြေခံအဖြစ်ဆရာကလည်းဆိုသလိုတူတူဖြစ်နေတော့
ဟုတ်ကဲ့
ဒီဆေးလိမ့်ဝေရှူတာကြောင့်အောင်ဆရာကြီးဒီအန်ဒီရဲ့ရှိနိုင်တဲ့အတိုင်းတာကဆေးလိမ့်နဲ့ခွာနိုင်သေးရလားဆရာကြီ
းဟုတ်ကဲ့အဲ့တော့ဒီ EC credit ကိုစထရင်လုံးက EC ကနေ heat up tobacco product ကိုစီကိုစထရင်နဲ့ပြန်လာတာပထမ HTP ကိုစထရင်နဲ့ကောင်ကချစ်တဲ့ချစ်လိုက်ရ HTP ကတော့တယ်ဒါပေမဲ့အကောင်ကခင်မစားခဲ့ဘူးနောက်တစ်ခါ2003လောက်မှာတရုတ်နိုင်ငံကဆေးရုံကျွမ်းကျင်ပညာရှင်တဦးရနေပြီးတော့သူ့ရဲ့အဖေကဆေးလိပ်ပောက်ပြီးပေးသွားတာ secret ပောက်ပြီးပေးသွားတာဆုံးပြန်ပါနဲ့အဲ့တော့အဲ့ဒါကိုသိထားပြီးတော့ဒီမိခိုးကြောင့်မဲဆိုတော့သိတာ哦အဲ့တော့မိခိုးမခက်တဲ့ဒီဆေးလိပ်ရှင်မျိုးကထွင်မယ်ဆိုထွင်တော့2003ခုနှစ်မှာသူက EC ကတော့တော့ EC ကိုစထွင်နိုင်ခဲ့တယ်အဲ့ဒီမှာထွင်နိုင်ပြီးတော့သူ့ရဲ့ကတတိယနောက်ရဒီအမေရိကရောက်ပြတ်နှံ့ပါလာမှာနောက်နိုင်ငံရောက်ရတဲ့မှာငါကရင်တို့တက်ကကျေပြန့်သွားပြီးတော့ကျေပြတ်ပြတ်သုံးတဲ့ဒါ easy care ဆိုဖြစ်လာပါတယ်။အဲကြတော့ပထမဆက်သုံးတော့ဒီကောင်ကြီးကတော်တော်ကြီးကိုဒီဆေးဘက်ကိုပြီးရသူ့ရဲ့ပစ္စည်းဟာဆေးဘက်ချက်တဲ့ဆက်ဆေးဘက်တောက်နေတဲ့ဒီဆေးဘက်ဆွဲနေတဲ့ဒီ secret ဆွဲနေတဲ့ဒီဆေးဘက်ချက်ချင်းရင်အစားဆုံးတုံးရကျစီးဆိုပြီးတော့လုပ်တယ်။အဲကြတော့သူ့ရဲ့ပြည်ထောင်နာလောက်ခါကမှလည်းဆေးလိုက်ကြောက် အနေနဲ့မရှိဘူးနဲတဲ့အနေနဲ့နဲဆိုပြီးတော့တိုးလိုက်ကြပါတယ်ဒါပေမဲ့အဲ့ဒီအချက်ကိုသူ့ရဲ့ဒီလိုခါမှာသူ့ရဲ့ပြီးနိုင်တဲ့အချက်ဟာမမှန်ကမှာဘူးသူကလည်းပေးနိုင်တယ်အန်ရီပေးနိုင်တယ်နီကိုတင်းဒါအတူတူဖြစ်တဲ့တော့နီကိုတင်းကပေးတဲ့အန်ရီဆိုတော့အကုန်ရတာပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတက်ဆက်တဲ့ကျမကြီးအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုဆက်ပြီးတော့တိုင်းရင်သင်းတော်အစီအစဉ်ကိုတက်ဆက်ပေးပါဦးမယ်အပတ်စဉ်ကြာတာရီနေ့ညနေတောက်ချာနေမနက်ခင်းစီစဉ်နေမှာတင်ဆက်ပေးနေတဲ့တိုင်းရင်သင်းတော်အစီအစဉ်ကိုတော့နေဆက်ဒေသတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာပါရှင်
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့စကိုင်းတိုင်းကောလင်းခရိုင်ပင်လယ်ဘူးမျိုးနဲ့ကောလင်းမျိုးတို့ကိုကရင်နဲ့ကောက်ွယ်ရေးတပ်ဖွဲ့တွေကပူးပေါင်းသိမ်းပိုက်နိုင်ခဲ့ပါတယ်။ကယားဂရင်းနီပြည်မဲဆဲမြို့နယ်ပန်းတိန်ရွာနာကစခန်းသိမ်းတိုက်ပွဲမှာတော့စစ်ကောင်စီဘက်က16ရောက်လောက်တိုက်ဆုံးခဲ့ပါတယ်။တရင်လွှာတွေတဲမှာတော့ကလေးမြို့နယ်နဲ့တမူးမြို့နယ်တွေကစစ်ကောင်စီရဲ့စခန်း၄ခုနဲ့ခံပတ်မြို့တစ်မြို့လုံးကိုပြည်သူ့ကောက်ွယ်ရေးပူးပေါင်းတပ်ဖွဲ့တွေကချိန်ချုပ်နိုင်ခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းကောလင်းခရိုင်ပေလယ်ဘူးမြို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ကာကွယ်ရေးတပ်ဖွဲ့တွေကတင်ပိုက်နိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါရယ်။ပေလယ်ဘူးမြို့ပေါ်ကမြို့မရက်ွယ်ရဲစခန်းမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာနိုဝင်ဘာလ9ရက်နေ့ည9နာရီလောက်မှာအလံဖြူထောင်အညံ့ခံခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကပြောပါရယ်။ဒါအပြင်နိုဝင်ဘာလ6ရက်နေ့ကလည်းကောလင်းမြို့နယ်ထဲရှိစစ်ကောင်စီတပ်တွေကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝေရောက်တိုက်ခိုက်ခဲ့ရမှာစစ်တပ်ဖက်ကအလံဖြူပြလက်နက်ချခဲ့တယ်လို့ကောလင်းပတ်ကဖတာဝန်ရှိသူတွေကပြောပါရယ်
ကယားဂရနီပြည်မဲဆဲမြို့နယ်ပန်တင်းရွာနီစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဖက်က16ရောက်လောက်တေဆုံးပြီးအများပြားဒဏ်ရာရရှိခဲ့တယ်လို့ရှီတန်းရောက်ဂရနီတော်လှန်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။နိုဝင်ဘာလ9ရက်နေ့မှာစစ်ကောင်စီရဲ့စခန်းနှစ်ခုကိုသိမ်းယူနိုင်ခဲ့ရာလက်နက်ခဲယမ်းတွေကိုလည်းသိမ်းပိုက်နိုင်ခဲ့တဲ့အပြင်စစ်ကိုလမ်းကြောင်းတွေကိုလည်းဂရနီတော်လိုင်းအားစုတွေကဖျက်တောက်ထားနိုင်ခဲ့တယ်လို့ဖားဆောင် PDF ပြန်ကြားရေးတာဝန်ခံကပြောပါရယ်အဲ့ဒီစခန်းသိမ်းတိုက်ပွဲတဲ့ဂရနီအမျိုးသားများကာကွယ်တပ် KNDF ဂရနီတမရော KA ဖားဆောင် PDF ဘော်လခဲ PDF ကလလတာတို့ပါဝင်တိုက်ခိုက်ခဲ့ပြီး KA တပ်ဖွဲ့ဝင်တစ်ယောက်နဲ့ KNDF တပ်ဖွဲ့ဝင်နှစ်ယောက်ကြာဆုံးခဲ့ပါရယ်ဒဏ်ရာရတဲ့သူလည်း၈ယောက်ရှိခဲ့ပါရယ
်ချင်းပြည်နယ်အစမကွေးတိုင်းစောမြို့မှာ CDF ကံပက်လက်မီတရင်ရဲ့တူတိုင်ရင်မှုနဲ့သူ့ဖခင်ဓမ္မအမှုတော်ဆောင်ဆရာကိုစစ်ကောင်စီတပ်ဖွဲ့ကတတ်ဖြတ်သွားတယ်လို့ CDF ကံပက်လက်ကတာဝန်ရှိသူနဲ့ဒေသခံတွေကပြောပါရယ်ကံပက်လက်မြို့နယ်အတွင်းစစ်ဘေးရှောင်နေရတဲ့ခရီးရန်ဓမ္မအမှုတော်ဆောင်ဆရာဦးမန်ကွေးဟာနိုဝင်ဘာလ9ရက်နေ့မနက်ပိုင်းမှာစောမြို့ကအသည့်မိတ်ဆွေနဲ့စကားပြောနေချိန်အရက်ဝဝတ်ထားတဲ့စစ်သားတယောက်ရောက်လာပြီးအနီးကခေါင်းကိုပြစ်ခတ်တတ်သွားတာလို့သတင်းရင်းမြစ်တွေကပြောပါရယ်အဲ့ဒီအချိန်မှာစောမြို့အနီးကိုအလုတ်ဝန်နဲ့ရောက်နေတဲ့ CDF ကံပက်လက်ဒူမီတရင်ကဒူတရင်မှုဖြစ်သူခရီးရန်ဓမ္မအမှုတော်ဆောင်ဆရာရဲ့သားကိုလှီမန်ကဖတ်ခင်တရင်ကြားပြီးနောက်သွားရောက်ကြည့်ရှုရမှာကင်းပုံးဝင်နေတဲ့စစ်သားတွေရဲ့ပစ်ခတ်တာကိုခံရပြီးကြဆုံသွားတယ်လို့ CDF ကံပက်လက်တာဝန်ရှိသူတွေကပြောပါတယ်
ဆရာနာရှင်ကိုတနိုင်ငံလုံးကတိုက်ခိုက်နေချိန်ရှမ်းပြည်မြောက်ပိုင်းမှာတော့တိုင်းသားလက်နက်ကင်တပ်ဖွဲ့အချင်းချင်းပစ်ခတ်တိုက်ခိုက်ကြတာကြောင့်နှစ်ဖက်လုံးပေါင်း10ယောက်ကျော်သေဆုံးမှုရှိခဲ့ပါတယ်။မူဆယ်မြို့နယ်ဆင်လန့်အုပ်စုမှာတအောင်းတပ်ဖွဲ့ TNL နဲ့ရှမ်းပြည်ဒုတိယပါတီ SSPB တို့ကြားနိုဝင်ဘာလ9ရက်နေ့ကပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ TNL ကဖမ်းဆီးသွားတဲ့ဆင်လန့်ကလူမှုကွန်ရက်အဖွဲ့မှပါဝင်သူလူငယ်ကိုပြန်လွှတ်ပေးဖို့တောင်းဆိုဖို့အသွားမှာပစ်ခတ်မှုဖြစ်ပွားခဲ့ပြီးအဖမ်းခံရ တဲ့ SSPB ရဲ့အုပ်ချုပ်ရေးမှူးဆိုင်လျှံတဲ့တပ်သားတယောက်ဆယ်လန့်ရွာမှာပြစ်တက်ခံခဲ့ရပါတယ် SSPB ရဲ့တခြားတပ်သား2ယောက်လည်းသေဆုံးခဲ့ပြီး3ယောက်ကတော့ဒဏ်ရာအပြင်းထန်နဲ့ပျောက်ဆုံးနေတယ်လို့ SSPB ကပြောပါတယ်ဒါအပြင်တိုက်ပွဲတွေ TNL ဖက်ကလည်း9ယောက်သေဆုံးခဲ့ကြောင်းထုတ်ပြန်ထားပါတယ်အဖမ်းခံရတဲ့ဆယ်လန့်ကလူငယ်ကိုတော့နိုဝင်ဘာ10ရက်နေ့ညနေပိုင်းမှာ TNL ဖက်ကပြန်လွှတ်ပေးခဲ့ပြီးဖြစ်ပါတယ်
ရခိုင်ပြည်အမ်းမြုံနယ်တပ်တောင်မြို့ရဲစခန်းမှုနယ်ရဲတပ်ဖွဲ့ဝင်တယောက်ကိုနိုဝင်ဘာလ9ရက်နေ့မှာအင်အား100လောက်ပါတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ရဲပူပေါင်းတပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားပါတယ်တပ်တောင်ရဲစခန်းမှုမျိုးမင်းထွန်းနဲ့ရဲတပ်ဖွဲ့ဝင်တယောက်ကိုရဲစခန်းကနေဖမ်းဆီးသွားတာဖြစ်ပြီးဖမ်းဆီးရမှာအမ်းမြုံကရဲတပ်ဖွဲ့ဝင်တွေလည်းပါဝင်တယ်လို့တပ်တောင်မြို့အုပ်ချုပ်ရေးမှူးတယောက်ကပြောပါတယ်သူတို့နှစ်ယောက်ကိုရခိုင်တပ်တော် AA နဲ့ဆက်ဆက်မှုရှိတယ်လို့စစ်ကောင်စီဘက်ကတန်တရားရှိနေတယ်လို့တပ်တောင်မြို့မှာကပြမယ်ဆက်တပင်တစ်ခုကိုပမစ်ချပေးတဲ့ကိစ္စနဲ့လဲဆက်ဆက်နိုင်တယ်လို့ဒေတာတွေးမှသတင်းတွေထပ်ပေါ်နေပြီးသူတို့ကိုဘယ်နေရာခေါ်သွားတယ်ဆိုတာကိုတော့မသိရဘူးလို့ဆိုပါတယ်
မော်လမြိုင်မြို့ငန်းတီရုပ်ကွက်မှာရှိတဲ့မွန်ပြည်နယ်အစိုးရဝန်ကြီးများအင်အားရှိမျက်နှာစာကအတဆီးတွေကိုဗီဒီယိုရိုက်ကူးပြီး TikTok ပေါ်တင်ခဲ့တဲ့အမျိုးသားတယောက်ဖမ်းဆီးခံလိုက်ရပါတယ်မြိုင်သားရရုပ်ကွက်မှာနေထိုင်တဲ့ကိုထွတ်ဆိုသူကိုဗီဒီယိုရိုက်ပြီး TikTok ပေါ်တင်ခဲ့လို့ဆိုပြီးတိုင်းရင်းစေးရုံအနီးကလက်ဖိတ်ဆိုင်မှာအရွက်ဝက်လုံခြုံရေးတွေကနိုဝင်ဘာလ4ရက်နေ့ကလာဖမ်းသွားပြီးဇီယာတီရီနေမီရဲစခန်းမှာရဲစသက်ကြီးဥပဒေပုံမှန်905ကကြီးနဲ့အမှုဖွင့်အရေးယူထားတယ်လို့နေဆက်သူကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ2ရက်နေ့တုန်းကလည်းရေးမြို့နယ်ငါးလုံးကဦးစီးမှုအသက်ခံရတဲ့ဖြစ်စဉ်ကို Facebook လူမှုကွန်ရက်စာမျက်နှာပေါ်တင်ခဲ့တယ်လို့ဆိုပြီးမော်လမြိုင်မြို့ပေါ်က CDM သားဖွားဆရာမတယောက်ဖမ်းဆီးခံရတယ်လို့မြို့ခန့်တွေကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမှာညီနောင်၃ဖွဲ့ကတစ်တုံညာနှစ်ခွန်စစ်စင်ရေးကိုဖော်ဆောင်ပြီးစစ်ကောင်စီတပ်ရဲ့စခန်းတစ်ခုပြီးတစ်ခုကိုသိမ်းပိုက်နေချိန်မှာပဲစကိုင်းတိုင်းကလေးမြို့နယ်နဲ့တမူးမြို့နယ်ထဲမှာလည်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီတပ်ရဲ့စခန်းလေးခုနဲ့ခံပတ်မြို့တစ်မြို့လုံးကိုသိမ်းပိုက်ထိန်းချုပ်နိုင်ခဲ့ကြပါတယ်။အဲဒီဘက်ကအခြေအနေတွေကိုတော့ကိုရောဘက်ကစူးစီးထားပါတယ်
တမူးနယ်ကလေးမြို့နယ်တဲကစစ်ကောင်စီရဲ့တပ်စခန်းအနည်းဆုံး6ခုကိုနိုဝင်ဘာလ3ရက်နေ့မနေ့အစောပိုင်းမှာပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ရမှာတမူးမြို့နယ်တဲကခံပတ်မြို့ရဲစခန်းဝီတုတ်ရဲစခန်းကလေးမြို့နယ်တဲကရာစကြူအချင်းဦးစီးစခန်းနဲ့မြောက်စီးရွာတပ်စခန်းတွေကိုသိမ်းပိုက်နိုင်ခဲ့ကြတယ်လို့ကာကွယ်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခံပတ်မြို့ရဲစခန်းကိုနိုဝင်ဘာလ4ရက်နေ့မှာသိမ်းပိုက်ခဲ့ကြပြီးစစ်ကောင်စီတပ်ကုန်းကရောနိုဝင်ဘာလ9ရက်နေ့မနေ့ကြမှာတင်ပိုက်ခဲ့ကြပါတယ်အခုတော့ခံပတ်တမျိုးလို့ကိုအပိသက်ထိမ့်ချုပ်ထားနိုင်ပြီလို့ဒီမျိုးတင်တိုက်ပွဲမှာပါဝင်ခဲ့တဲ့ချင်းမျိုးသားကောက်ွေးတမရော CNDF ရဲ့တာဝန်ရှိသူကပြောပါတယ
်နိုဝင်ဘာလ3ရက်နေ့ပါနော်မနေ့လေးနာရီခွဲလောက်ကနေစပြီးတော့ကျွန်တော်ပူပေါင်းတပွဲဆက်ဖြစ်တာကိုဒီခံပတ်စကားကိုပြောညနေ3နာရီ3နာရီလောက်ပေါ့ဒီခံပတ်ရေစခန်းကိုကျွန်တော်ပူပေါင်းတပွဲရေးတင်လိုက်တယ်ပေါ့နော်ရေစခန်းတင်ပြီးည9နာရီလောက်ကြမှာကျွန်တော်ဒီသူဘက်ကနေတော့ချက်ထားတာလေတော့အဲနောက်ခေါက်လာပြီးဘုံတစ်ခါပြန်လာကျေတော့ပေါ့ခိုးတဲ့နေမရှိတော့ဘောလို့ပြီး
ကလေးကံကောကာလာမပေါ်မှာတည်ရှိတဲ့မြောက်စည်းရွာရဲစခန်းကိုလည်းနိုဝင်ဘာလ4ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့ကြပြီးအဲ့ဒီအခြေအနေနဲ့ပတ်သက်ပြီးချင်းကောက်ွေတပ်ဖွဲ့ CNDF ဗကောက်တပ်ဖွဲ့တပ်မဟာမှုကအခုလိုပြောပါတယ
်သူတို့ဖက်ကဘန်ကာရန်များတယ်ဘန်ကာရန်ကောင်းတယ်ပေါ့ဘန်ကာကောင်းတယ်ကရုချင်းကောင်းတယ်ပြီးလေရင်ကလည်းခဏခဏပုံကျဲတယ်အာလေနဲ့တော့ထိခိုက်မရှိဘူးဘောနော်ကျွန်တော်တို့အဖွဲ့ကဒါဆိုတော့တရက်ကုန်သွားတယ်ဒါပေမဲ့နောက်နေ့မှကျတော့အဲ့လိုပဲဝင်ဖို့ပြန်ကြိုးစားတယ်ဥဒိုင်းမှာပဲကတ်နေကြတယ်ဝင်ပြီးတော့ဝင်စီးရဲပါပြီးတော့အဲ့လိုနဲ့ပဲကျွန်တော်တိတ်နိုင်ရပါတော့ကိုဖက်ကလည်းဒါကျွန်တော်က3ယောက်ကြာပါဘောနော
်မြောက်စီးရဲစခန်းတိန်တိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဘက်က10ယောက်ထက်မနည်းတေဆုံးခဲ့ပြီးစစ်တုံးပန်းတချို့နဲ့လက်နက်ခဲယမ်းတွေလည်းတိန်စီရမိခဲ့တယ်လို့ပြောပါတယ်ဒီစစ်စင်ရေးမှာချင်းကကွေတပ်ဖွဲ့တွေအပါအဝင်ပြည်သူ့ကကွေပူပေါင်းတပ်ဖွဲ့တွေဘက်ကလည်း9ယောက်ကြာဆုံးခဲ့ပါတယ်အမျိုးသားညီညွတ်ရေးအစိုးရကကွေဝင်ကြီးဌာနရဲ့စစ်ရုံးချုပ်ကလည်းကလေးတမူးအာရှအဝေးပြေးလမ်းပေါ်ကခံပတ်မြို့ကိုနိုဝင်ဘာလ9ရက်နေ့မနေ့မှာအပိသက်သိမ်းယူနိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
Sekam Siga, Kantare, Pirasu Riga Way Commission, UEC at the Gane, Piatan like De Nanya Ye Party, Ubre, Ya, Party Dita Quin Shout Tare, Munio Ye Party Apa Owe, Party De Choha, Quimpuja Yapu Dua, Sounds I Nizel, Suja Bari, Pata Oku Chanti, Party Dita Quimma Pia De Rale, Dilomio Quimpuja Maya De Rajango, Party Ria Dua, Nina Muga Parile, Jemingani Tinset Biba Mission.
Party Titanque Majalina ne Patebi, a te presidare Uisiga, the Zone Ashimpiara, a tenere was Jamjara Mure Machidi Bulu, Moni New Ye Party, Tawan Siduga, Piavare. Dane Patebi, Tessayani Nele, a Jojang Shimpia Pedelo, Moni New Ye Party, and you be Piogua Pogu, Nine Tanshiga, Kulu Piavare.
เรียบร้อยกูแค่แต่กูได้ที่เราไม่จ่ายดีกูนะที่ชอบปาร์ตี้เลยฉะนั้นเราพาเวรบ้านนะฉันไม่จ่ายด่าเนี่ยปาร์ตี้เลยฉะนั้นเลยเชื่อว่าสุยาได้แค่แต่เกี่ยวกับเรื่องสิ่งที่เราจะเอาไปยาโก้กันเลยจะเอาไปรอรู้เลยแต่ก็รู้กันแล้วก็ต้องเดียวไม่ใช่สุรุ่งสิ่งใดไม่ปุ่นเดินชาบุตรเลยนายไงปาร์ตี้ชาวเซวันเจนลาพี่ไม่ปุ่นเดินเนี่ยเท่าไหร่ ปาร์ตี้วันต้องสักหน้าปาร์ตี้ก็ไม่ปุ่นเดินจ้าลาบีแต่ถ้าหน้าเสียยี่ก็เวียนนัยยะยี่ใครมีด้าปาร์ตี้เนี่ยมันยิ่งยี่ปาร์ตี้เป็นเสียเสียมีเสียเจ้าหน้าอุกุกุจิอุสานเนี่ยปีดูปาร์ตี้รู้ปาร์ตี้ที่ทางเขมาปิวดีบาบูอ่ะคุณใช่ไหมยี่ก็เวียนเนี่ยปัตตาบิดอ่ะสุยานี่เนี่ยเทียนชาเร่ตัวเต็มหูดีลูกเบี้ยเต็มพี่พี่อาณาโกมีดันเทียนเต็มพ่อเวสันลูกนี่แม่สุลุชิ่งสาเจ็บเป็นอาจุดูปูมีอะไรไม่รู้
มีมาไหนไงยี่ลีลาดูดาวดาอามิโอกับพี่อาวาร์ดีเดี๋ยวเราบ่าวเองเบียมาบ้านเนาะที่เรื่องกูมีอะไรที่มาที่เลยยุคกับกันมาปฏิเสธได้เลยที่จะมาเจอไหนไงยี่อยากจะสู้อันนี้เนี่ยคู่เราอันนี้ยุคกับกันมาเจอเลยตัวเด็ดเด็ดเทียนชาเด็ดตัวเด็ดมือลูกยาวเต็มหน้าบ้านเนาะโอ้ฮัลโหลอันนี้นะอันนี้นะเต็มเลยส่วนอันนี้ลูกเลยเด็ดส่วนชั้นยี่เป็นยาบูมีอะไรมาบ้าง
อ่ะคุณสุยเสด็จก็อาณาเต็งได้แต่ณท้องนั้นเสด็จคุณเนี่ยน้ำมาเสกังสีก็เต็มพิษทางไล่เดนายงานยี่ปาร์ตี้มีอุบัติเหตุมาปองพิมพ์มาเต็งเนี่ยมีอดีตมุกเดซีพ่อเจ้าเอ็นเอรีเนี่ยช่างตั้งยามยามที่มุกเดซีพ่อเจ้าเอสเอ็นเอรีปาร์ตี้ป่าวเองปาร์ตี้วันนี้เสร็จแล้วก็ต่อพิจารณาหน้ายาวาเร่เสกังสีก็เปล่าเลยยี่ก็เวก้าโยแต่แกพิจารณาละ มาเพื่อนายบุลาสุรากูอาลงอาสาวจีนีจ้าบีและสิในงานยี่ชินียาเนียตอรมยามยามมาเยี่ยกับเวลาไหนบุสุราว่าเพื่อนายบุลูในงานยี่ลีลาดูช่วยกับสุจ้าบาร์เรชิน
อคุสบีรอดเรนจินเชโกนาสินใจมาบ้าสกายดังกอลินขยายไปเลยบูมโยเน่กอลินโยโรกุกเชนโลไลเอตัมโรเคียอีเน่กากวยตาพอยริกาบูปองติงไปนังเคบาร์เร่กะยาปีคอกรินีปีเมเซมโยเน่ปันติงยานากาสกันติงไตปวยมาสิกังสีตาเพกาสะชอยอกตีซงเคบาร์เร่
ตัวเราเช่นเดียวกันนะเส้นนี้ก็จะรักเราในเส้นที่ต่างกันแต่ในตอนนี้เราดูการนี้อัปเดตเส้นเป็นยังไงแต่ยังตอนนี้เราไปพิจารณาเราตอนนี้แบบซีซั่นมาเปลี่ยนสตูดิโอของมาชนจุมาอันบ้างที่วิวเอเมริกันได้ยุติในวิดีโอทัวร์มือกูในเส้นอเมริกันพี่อังจูวอชิงเนมิโรกันนี่ได้ยัยทัวร์เรนเทนเซปินิมาเร่ ทุกผู้ชมมุ่งเน้นไลน์ดูมีดาวรูปเช่นสมารูฟิวเอ็มมีมาไว้อินเทอร์เน็ตสามยานาพิเศษเพอร์มิสต์ดอทวิวเอ็นยูสต์ดอทคอมอะไรที่ชื่อน่าสนใจไหมฟิวเอ็มมีมาอินเทอร์เน็ตสามยานาก็วันจีโรมีอะไรเนาะแต่ช้าหน้านี่แลนด์นี่เลยวันจีโรยาวไว้ไอ้หน้าแทนนี่แลนด์นี่ก็ยาวสุดเลยไซฟอนเลยบีไอทีดอทเอลวันสแลชทรีซิกซ์เอฟเอพีเอฟอีเน่แอนลิงก์เพจเดแอนลิงก์ดอทคอมสแลชดาวน์โหลดสุดเลยเว็บไซต์สาวิมาแอปพลิเคชันยาอยู
ရေးစီရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။နိုဝင်ဘာလ10ရက်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာပါရှင်။ VOA ကနေထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေ၊သတင်းတွေ၊သတင်းဆောင်ပါတွေကို VOA ရဲ့ website လိပ်စာ burmese.voanews.com အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။ VOA ရဲ့ Radio အစီအစဉ်တွေကိုရုပ်သံဖြင့်လည်းဖြည့်ဆွဲတင်ဆက်ပေးနေတာပါရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။တခြားနိုင်ငံတွေပါလို့ပဲအမေရိကန်ပြည်တော်စုဟာနိုင်ငံတော်ရဲ့လက်နက်ကိုင်တပ်ဖွဲ့တွေမှာတာဝန်ထမ်းဆောင်ခဲ့သူတွေကိုအောက်မေ့သတိရပြီးတိုက်ပြည်အတွက်အသက်ပေးခဲ့ကြသူတွေရဲ့
ဆုံးလုံးမှုတွေကိုဂုဏ်ပြုဖို့အတွက်20နှစ်တိုင်းစစ်ပြန်စစ်မှုဒဏ်ဟောင်းများနေ့ကိုကျင်းပလေးရှိပါတယ်ပထမကမ္ဘာစစ်ကြီးကိုပါဝင်ခဲ့ကြတဲ့နိုင်ငံအများစုအတွက်စစ်ပြန်စစ်မှုဒဏ်ဟောင်းများနေ့ကိုနိုဝင်ဘာ17ရက်မှာသတ်မှတ်ထားကြပါတယ်ပထမကမ္ဘာစစ်ကြီးဟာ1918ခုနှစ်နိုဝင်ဘာလ17ရက်နေ့စစ်တပ်နာရီ17မိနစ်မှာတိုက်ပွဲတွေရက်ခဲ့ပြီးအပြစ်ခတ်ရက်စဲကရန်လိုမှုတွေပြီးဆုံးခဲ့ပါတယ်ဇွန်လ28ရက်1919ခုနှစ်ဘာဆိုင်စာချုပ်လက်မှတ်ရေးထိုးတော့မှသာတရားဝင်စစ်ကြီးအဆုံးသတ်ခဲ့ပေမဲ့အများအပြားကနိုဝင်ဘာ17ရက်နေ့ကိုစစ်ပွဲပဋိပက္ခကြီးရဲ့အဆုံးသတ်လို့မှတ်ယူခဲ့ကြပါတယ်စစ်ပွဲပြီးဆုံးပြီးဆယ်စုနှစ်ခုကြာတဲ့အချိန်တိုင်းအမေရိကန်ပြည်ထောင်စုမှာနိုဝင်ဘာ17ရက်နေ့ကိုတရားဝင်သဘောမဟုတ်ပေမဲ့အဖြစ်အခက်ရစရည်နေ့ဖြစ်အခမ်းအနားတွေကျင်းပခဲ့ကြပြီးအဲ့ဒီတုန်းကမဟာစစ်ပွဲကြီး Great War လို့ရည်ညွှန်းခေါ်ဆိုလေးရှိတဲ့ပထမကမ္ဘာစစ်ကြီးရဲ့စစ်ပြန်တွေကိုဂုဏ်ပြုခဲ့ကြပါတယ်1954ခုနှစ်မှာတော့သမ္မတ Dwight Eisenhower ကစစ်ပွဲကာလနဲ့ငြိမ်းချမ်းရေးကာလနှစ်ရစလုံးမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့စစ်မှုထမ်းအားလုံးကိုဂုဏ်ပြုနိုင်ဖို့အားလိုက်ရက်ကိုတိုးချဲ့ခဲ့ပြီးနောက်ဆုံးမှာတော့1982ခုနှစ်ကစပြီးအဖြစ်ခက်ရစရည်နေ့ဟာစစ်ပြန်စစ်မှုဒဏ်ဟောင်းများနေ့ဖြစ်လာပြီးဒီနေ့ရဲ့ကျင်းပပုံအနှစ်သာရဝိညာဉ်ကိုပုံပုံထင်ဟပ်လာစေပါတယ်ဒီနေ့မှာကျွန်တော်တို့ဟာကမ္ဘာပေါ်မှာအကောင်းမွန်ဆုံးသောစစ်မှုဒဏ်ဟောင်းအဖွဲ့ကိုပေါင်းစည်းထားတဲ့ American စစ်ပြန်လို့ခေါ်ဆိုခံထိုက်တဲ့ရဲစွမ်းတပ်တည်စုစည်းရှင်မျိုးချစ်မျိုးဆက်တွေကိုဂုဏ်ပြုပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။သူတို့ရဲ့ကိုချိုးမဖက်ပဲအနစ်နာခံမှုတွေနဲ့အတူကျွန်တော်တို့ရဲ့အမေရိကန်လက်နက်ကိုင်တပ်ဖွဲ့တွေဟာလွတ်လပ်မှုနဲ့တန်းတူညီမျှမှုဒီမိုကရေစီနဲ့တရားမျှတမှုဖြစ်နိုင်ခြင်းနဲ့မျှော်လင့်ချက်တွေပေါင်းစည်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အတွေးခေါ်ကိုတည်ဆောက်ကာကွယ်ခဲ့ကြပါတယ်။ကျွန်တော်တို့ဘလို့မှအပြည့်အဝပြန်လည်ပေးဆက်နိုင်စွမ်းမရှိတဲ့ယေရှုအကျွေးတွေသူတို့ပေါ်တင်းနေပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်ကျွန်တော်တို့မြင့်တမိုးထားယုံကြည်ကန်ဆွဲထားတဲ့လွတ်လပ်မှုတရားမျှတမှုဒီမိုကရေစီအရာတွေအတွက်မျိုးဆက်တိုင်းကအမေရိကန်စစ်ပြန်စစ်မှုဒဏ်တွေဟာအလုံးစုံပေးဆက်သွားဖို့ဆန္ဒရှိကြပါတယ်သူတို့ဟာကိုချိုးမဖက်ပဲထမ်းဆောင်ခဲ့ပြီးအလွန်အနစ်နာခံကလွတ်လပ်မှုကိုမျက်နှာချင်းကြောင့်ပေးဆက်ထမ်းရွက်ရတဲ့ဝင်တော့ဝင်ဖို့ကိုတိတ်တိတ်ဆိတ်ဆိတ်နဲ့ပဲထမ်းဆောင်ခဲ့ကြပေမဲ့သူတို့ဟာဂုံပြုအမွန်တင်ခံဖို့မတောင်းဆိုခဲ့ကြပါဘူးလို့သမ္မတဘိုက်ဒန်ကပြောပါတယ်ဒီနေ့မှာသူတို့စံနမူပြနေထိုင်သွားခဲ့ကြသလိုအလားတူလိုက်လံနေထိုင်ကြင့်ကြံပြီးဂုံပြုကြပါစို့မိမိရဲ့အတ္တပုဂ္ဂလိကဘဝကိုဦးစားမပေးဘဲအများအတွက်အမှုထမ်းခြင်းအိမ်ကြီးချင်းတွေကိုပြုစုစောင့်ရှောက်ခြင်းအပြင်ကျွန်တော်တို့ရဲ့အသက်နဲ့လွတ်လပ်မှုကိုကာကွယ်စောင့်ရှောက်သူများအားလုံးနဲ့ထိုက်တန်တဲ့ပုံပုံပြည့်ပြည့်စုံတဲ့ပြည်ထောင်စုကိုတည်ဆောက်နိုင်ရေးစိတ်အားထက်သန်စွာလှုပ်ဆောင်ကြပါစို့လို့သမ္မတဘိုင်ဒန်ကပြောပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလုပ်ပြပါပြီ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အာဝေါ်ဖြစ်ပါရဲ့ရှင်။ VOA ရဲ့အာဝေါ်မဟုတ်ဘူးဆိုတာကိုလည်းအသိပေးပါရစေ။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။ဂျပန်နိုင်ငံတိုကျိုမြို့မှာနှစ်ရက်ကြာကျင်းပတဲ့စီးပွားရေးထိပ်သီးနိုင်ငံတွေရဲ့ G7 ဒီနိုင်ငံခြားရေးဝန်ကြီးများရဲ့အစည်းအဝေးမှာတော့ဂါဇာဒေသအခြေကလွှမ်းမိုးနေခဲ့ပေမဲ့လို့လေစေပရိပခအလွန်မှာဘယ်လိုလုပ်ကင်ကြမလဲဆိုရဲအဖြေတစုံတရာထွက်လာခြင်းတော့မရှိပါဘူးအော်တိုမာလ9ရက်နေ့ဒီဟာမက်စ်ကအစ္စရေးကိုတိုက်ခိုက်ခဲ့ခြင်းကစလို့ G7 နိုင်ငံတွေအနေနဲ့လက်ရှိကျင်းပတဲ့ညီလာခံကနေဒီဒုတိယကြေညာချက်တစ်စောင်ထွက်လာခဲ့ပါတယ်ဒီကြေညာချက်အထက်မှာတော့ဟာမက်စ်နဲ့ဒီတခြားအဖွဲ့တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကို G7 ကပြက်ပြက်တားတားရှုံချလိုက်ပြီးဟာမက်စ်တွေကဒီပြန်ပေးဆွဲထားတဲ့သူတွေအားလုံးကိုချက်ချင်းပြန်လွတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်ရှင်တခါဒီအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့ရှေ့သတင်းပတ်ထဲတွေ့ဆုံမယ်လို့မျှော်လင့်ရတဲ့အမေရိကန်အနောက်ဘက်ခြမ်းဆန်ဖရန်စစ္စကိုမြို့မှာကျင်းပမယ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဒီ APEC ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာဒီတရုတ်ဒူဝင်ကြီးချုပ်ဟီလီဖန်းနဲ့အမေရိကန်ဗန်နာရေးဝင်ကြီးဂျန်နက်ယယ်လန်တို့ရဲ့နှစ်ရက်တာတွေ့ဆုံဆွေးနွေးပွဲကိုတော့ကြာတာရင်းကစတင်လိုက်ပါတယ်ဒ ဒီတွေးဆမှုကတရုတ်အမေရိကန်ဆက်ဆံရေးတင်းမာနေတာကိုလျှော့ချဖို့နဲ့ကာကွယ်ရေးကုန်သွယ်ရေးနဲ့ဒီဥရုယာပြည်ပြောင်းလဲရေးဆိုင်ရာကိစ္စတွေမှာပါဆွေးနွေးသွားနိုင်ဖို့အတွက်လမ်းကြောင်းဆက်ဖွင့်ထားနိုင်ရေးယူရပုံရပါတယ်ရှင်ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုစောမိုးကျော်ဖြစ်ပါတယ်စပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ Morris Cottom နဲ့ James Smith တို့ဖြစ်ပါတယ်ရှင်နိုဝင်ဘာလ10ရက်တောက်ကြနေမထက်ခင် Radio အစီအစဉ်တွေကိုတော့ဒီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 3249နဲ့ပထမပိုင်းနာရီဝက်ကိုတော့ line meter 190 kHz 1505တို့ကနေအသံလွှင့်ပေးကြတာဖြစ်ပါတယ် VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အားလုံးကိုအထူးကျေးဇူးတင်ပါတယ်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကျေးဇူးပေးခြင်းကြပါစေကျမခင်ဗျူထွေးပါရှင်